သာသနာတော်နှစ်2558ခုနှစ်မြန်မာကောဇာတက္ကရေ1385ခုနှစ်နေုံလာဇန်း24ရက်2023ခုနှစ်ဇွန်လ22ရက်စနေနေ့မှာစကိုင်းတောင်ရုံမြတ်ဆရာကျောင်းတိုက်သို့လာရောက်ပြီးအာယုံစွမ်းကတဲ့ကုသိုလ်ရှင်များကစကိုင်းမြို့ရွာတိကြီးဇေတန်းရဲ့မှနေထိုင်တဲ့တဂါယီဥတာတေဓမ္မဤတော်ကျင်စေတမိတော်ညွန့်ညွန့်ဆန်းတဲ့မောင်နှမများမိဘမေတ္တာမိသားစုဖြစ်ပါတယ်မိမိတို့မိသားစုကတန်ဃာတော်ရှင်တွေများအားအာယုံခါမှာတန်ပေါဆွမ်းများဆက်ကလူတန်းခြင်း3000ကျပ်တန်နဝကမ္မများကိုဓမ္မပူဇာအဖြစ်လူတန်းခြင်းနေစွမ်းဆက်ကတာတော့ဘုန်းကြီးရဲ့မေတော်ကြီးဖွာပုံညဝတီမြေမာရင်ရင်ဦးမောင်ကျော်စင်ထက်တို့မြေဖွာတစုဖြစ်ပါတယ်မိမိတို့မြေဖွာတစုကလည်းပဲတန်ဃာတော်330ကျော်တို့အားနေ့လေကဆွမ်းပေါ်ခြင်းများဆက်ကလူတန်းခြင်းဓမ္မပူဇာအဖြစ်မာတင်သင်္ကန်းတွီစုနဝကမ္မ3000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းနာယက6ပါးတို့ဟာတစ်ပါးတစ်ပါးအတွက်တထောင်ကျက်တန်ဝတ္ထုပစ္စည်းများနဲ့တစ်ပတ်တစ်ထည်စီလူတန်းခြင်းတန်ဃာတော်350တို့ဟာတစ်ပါးတစ်ပါးအတွက်ဆက်ပြမှုတစ်ထုပ်စီလူတန်းခြင်းဆိုတဲ့ဒီကုသိုလ်ကောင်းမှုတွေကိုပြုလုပ်ကြရတယ်အဲ့တော့အာယုံစွမ်းနေစွမ်းများဆက်ကပ်ပြီးတော့မိမိတို့လူတန်းကြတဲ့အကြောင်းရင်းကဘုန်းကြီးတို့မေတော်ကြီးဖွာပုံညဝတ္တီယနေ့တတ်တော်88နှစ်ပြည့်တတ်တော်89နှစ်အရောက်မွေးနေ့မင်္ဂလာပွဲကိုအကြောင်းပြုပြီးတော့ကြကြခြင်းဖြစ်တယ်။အဲ့တော့ချားတော်ကုသိုလ်ရှင်များကလည်းပဲဖွာပုံညာဝတီနဲ့မြေများကသီလရှင်10ပါးတို့အားတစ်ပါးတစ်ပါးလင်တောင်းကျက်စီလှူဒန်းခြင်းဆိုတဲ့ကုသိုလ်ကိုလည်းပြုတယ်။အဲ့တော့ချားတော်ပါရမီဖြည့်ဘက်ကုသိုလ်ရှင်များဖြစ်ကြတဲ့မိခင်ကြီးဒေါ်အေးခင်နဲ့အမကြီးဒေါ်လာကြီးတို့အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးငွေထီးသုံးလက်လက်ဝတ်ယတနာရောင်းဝယ်ရေးဖခင်ကြီးဦးမောင်ကြီးနဲ့မိသားစုကနေ့လယ်ခါအချိုပွဲများဆက်ကပ်ပြီးတော့ညနေမှာဖြော်ရည်ဆေးပစ္စည်းများလောင်းလူခြင်း3000ကျပ်တန်ဓမ္မပူဇာဝတ္ထုပစ္စည်းများလှူဒန်းပြီးနာယက6ပါးတို့အားတစ်ပါးတစ်ပါးလျှင်5000ကျပ်တန်စီလှူဒန်းကြခြင်းရန်ကုန်မြို့ဒေါ်စန်းလွင်ဒေါ်စန်းစန်းလွင်သားကိုနေလင်းဦးမိသားစုကလည်းပဲ3000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းဥတန်ဝင်းဒေါ်လာလာကျင်မိသားစုက1000ကျပ်ဒေါ်ခင်တန်းမိသားစုက2000ကျပ်တန်ဝတ္ထုပစ္စည်းများဥပလွန်ဒေါ်ငွေလှမိသားစုက2000ကျပ်တန်ဝတ္ထုပစ္စည်းများမိခင်ကြီးဒေါ်တန်းနုအားအမှုထား၍ဥကြောကြောဝင်းအားရည်စူးမှန်ထားပြီးဓမ္မမကြီးမိသားစုက1000ကျပ်တန်ဥတန်ဆိုးဒေါ်စီဒေါ်ဒေစီညိုမိသားစုက1000ကျပ်တန်ဥဟန်မြင့်ဒေါ်ခင်နှင်းသက်မိသားစုက1000ကျပ်တန်ထိုမှတပါညဆက်ကြိုင်မှာအနာကဆရာတော်အတွက်မြေပဲစီတန်များလှူဒန်းခြင်းဥတင်လင်းဒေါ်မေမေတင်မိသားစုက1000ကျပ်တန်ဓမ္မမဦးဟာ1000ကျပ်တန်ဒီဝတ္ထုပစ္စည်းများကိုလည်းပဲမိမိတို့ကဓမ္မပူဇာအဖြစ်ရည်မှန်းပြီးတော့လှူဒန်းကြတယ်။ထိုမှတပါဖွာပုံညာဝတ္တီရဲ့မွေးနေ့အတွက်ဖွာပုံညာဝတ္တီလိုအပ်ရာရာကုသိုလ်များကိုပြုလုပ်နိုင်ရန်ရည်စူးပြီးတော့မှန်းထားပြီးတော့ဥတန်ဝင်းဒေါ်လာလာကျင်တမိမာရင်ရင်ဦးမိသားစုကတသိန်းကျပ်မုံရွာမြို့မှာဒေါ်တန်တန်ဦးပန်ကန့်ကိုစတိုးကတသိန်းကျပ်ဒေါ်ဆန်းဆန်းလွင်ဒါကိုနေလင်းဦးရန်ကုန်မြို့က9000ကျပ်ဦးကျောင်းရွက်ဒေါ်အေးရွှေမိသားစုက3000ကျပ်ဦးတန်းနိုင်ဒေါက်တာသွဲသွဲဆွေပွင့်ပူးသွားစေကန်းမိသားစုကသီလရှင်ဝတ်စုံဆောင်တပတ်ဆေးပစ္စည်းများလှူဒန်းခြင်းဒေါ်အေးမာမြန်ရောင်းဝယ်ရဲ့2000ကျပ်ဒေါ်စုမျိုးသက်က1000ကျပ်ရှန်ကလေးကျွန်းဆွန့်ကျပ်ဖွဲ့က1000ကျပ်ဦးဝင်းမောင်ဒေါ်တန်းမေမိသားစုက2000ကျပ်ဦးတန်းစုဒေါ်ဒေစီညိုမိသားစုက1000ကျပ်ဦးဟန်မြင့်ဒေါ်ခင်နှင်းသက်မိသားစုက1000ကျပ်ဦးတင်လင်ဒေါ်မေမေတင်မိသားစုက9000ကျပ်ဒေါ်မမကြီးက1000ကျပ်ဆိုပြီးတော့ဖွာပုံညာဝတ္တီလိုအပ်ရာရာကုသိုလ်များပြုလုပ်နိုင်ရန်အတွက်မိမိတို့ကလှူဒန်းကြတယ်ပေါ့ဒီကုသိုလ်များနဲ့ဆက်ပြီးတော့ဘုန်းကြီးကအနုမောဒနာကထာ ဒါမှမဟုတ်လည်းပဲအမရတဲ့အမရထိုက်တတိယတဲ့တတိယထိုက်တဲ့တာရဏိယကထာစကားလေးကိုအနည်းငယ်ဟောကြားပေးမယ်ပေါ့အဲ့တော့ဘုန်းကြီးတို့ယနေ့ကုသိုလ်ပြုတာဖွာပုံညာဝတ္တိယပြုခြင်းဖြစ်တယ်ပေါ့ဘုန်းကြီးတို့မေတော်ကြီးကတနှစ်ကို၃ချိန်ညစက်ကြာတန်ခါတွေကိုသူ့လှူထားတဲ့နဝကမ္မတွေကိုစုထားပြီးတော့ဘုန်းကြီးမွေးနေ့တရင်ကျွလာမှလည်းပဲတကြိမ်ဆုံးကပ်ပေးတယ်။ဘုန်းကြီးတောင်မြို့မာကန္နယုံစာတင်သားဘဝကလေးအမေတော်ကြီးရဲ့ရွှေစည်ဒီမှာဘုန်းကြီးမွေးနေ့ဆိုရင်ကတ်တယ်တဲ့ဘုန်းကြီးကတော့တခါတရံမှရောက်ဖြစ်တာ။တခါတရံကတ်မှန်းကိုမသိလိုက်ပါဘူး။ဒါပေမဲ့လို့မေတော်ကြီးကတော့ဘုန်းကြီးမွေးနေ့ရောက်ရင်ရွှေစည်ဒီမှာနေစဉ်ကလေးကယောဂီများနဲ့တန်ဃာတော်များကိုနှစ်စဉ်ကတ်တယ်ဆိုတော့ဒါလေးသိရတယ်။ခုချိန်ထိလည်းပဲဘုန်းကြီးကမဆိုင်ရပါဘူးမေတော်ကြီးကသူ့ရတဲ့နဝကံမနဲ့ဘုန်းကြီးမွေးနေ့မှာလည်းပဲမွေးနေ့ပွဲကြီးမလုပ်ပေမဲ့ဆုံးကပ်ပေးခဲ့တယ်။နောက်သူကိုယ်တိုင်ရဲ့မွေးနေ့မှာလည်းပဲယခုလိုနေုံလာစမ်း14ရက်နေ့ရောက်ရင်လည်းပဲသူ့လှူဒန်းထားတဲ့ထဲကနေပြီးတော့ကြိုးစားပြီးတော့ကတ်ခဲ့တယ်။နောက်သူ့ကိုအမြဲတမ်းပြုစုနေတဲ့မြေဖြစ်တဲ့မရှင်ရင်ဦးမွေးနေ့မှာလည်းပဲဖွာပုံညာဝတ္တိယသူဟာပဲကတ်ပေးတယ်ဒီတော့အ ਨੇ စုဖွာပုံညာဝတ္တိယတနှစ်ကို၃ချိန်၃ချိန်ညဆက်ကြာမှာဆုံးကတ်တယ်ပေါ့အဲ့တော့ဒီဆုံးကတ်တဲ့ထဲမှာယနေ့ဖွာပုံညာဝတ္တိကိုလှူဒန်းတဲ့အာလုံသောဓမ္မမိတ်ဆွေများမိမိတို့လည်းပဲဒါပါရမီကုသိုလ်ဖြူပွက်ဖြစ်နေဒါလေးတွေကိုဝမ်းမြောက်စေဖို့အတွက်ဘုန်းကြီးဟာပြောပြပေးတာအဲ့တော့ဘုန်းကြီးရဲ့ယနေ့တပါတရားကောင်းစဉ်နဲ့အာလုံတော်ရွာကြွားရောက်လာတဲ့ပရိသတ်တွေကိုဟောပေးမလဲဆိုတော့မာတုထေရီကုဏကထာဆိုတဲ့ဒီကောင်းစီးနဲ့ဟောပေးမယ်ပမာလိုကတော့မေတော်ဤတော်ဖွာပုံညာဝတ္တီနဲ့ဆက်တဲ့ဂုံစကားလေးတွေကိုနည်းနည်းလေးပြောပေးမယ်ဂုံစကားဆိုပေမဲ့လောကဒံတရားလောကဒံတရားတွေရင်ဆိုင်တဲ့အခါမှာဖြစ်ပေါ်ကိုဒါလေးတွေကလည်းလောကရန်တရားကိုရင်ဆိုင်နိုင်တဲ့တတ္တိဆိုတာလေဂုံတစ်မျိုးပါပဲ။ဒါကြောင့်ပါဠိလိုတော့မာတုထေရီကုဏကထာဗမာလိုတော့ဖွာပုံညာဝတ္တိရဲ့နဲ့ဆက်တဲ့ဂုံစကားလေးတွေကိုဘုန်းကြီးရဲ့တတိတရားပြောပေးမယ်ပေါ့။ပြောပေးတာဘာဖြစ်လို့လဲဆိုတော့နောက်တစ်ချိန်မှာမှတ်တမ်းသမိုင်းဖြစ်နေကြံစီခြင်းလို့ဘုန်းကြီးတကယ်သိခဲ့တာဟုတ်ပဲ။အဓိကပြောပေးမယ်ဘုန်းကြီးမသိတာတွေကိုဘုန်းကြီးမပြောတော့ဘူးပေါ့ရှေးရှေးသောသူတော်ကောင်းတွေကလည်းပဲထေရီပါဒံထေရပါဒံဆိုပြီးတော့ကိုယ့်ရဲ့လောကဒံဖြစ်ပျက်ခဲ့တာတွေဘဝမှာအိမ်တောင်ကြီးဘလို့ဖြတ်တန်းခဲ့ရတယ်ဘလို့ယုံကံခဲ့ရတယ်ဘလို့ကြိုးစားခဲ့ရတယ်ဒါတွေကိုပိဋကတ်တော်မှာအပါဒံပါဠိတော်ဆိုပြီးတော့ထင်ရှားခဲ့တယ်ခုခေတ်မှာလည်းပဲစာရေးဆရာတွေကမထင်မရှားတဲ့ပန်တယ်လေးတွေဘဝမြောက်စာရောက်တဲ့ကလေးမလေးတွေဘဝဒါတွေကိုသူတို့နောင်လာနောက်သားတွေအတူယူအားကြစရာရှိရင်အတူယူအားကြရအောင်ရှောင်ကျင်စရာရှိရင်ရှောင်ကျင်ရအောင်စာရေးစရာတွေလည်းရေးနေတော့ဘယ်သူအကြောင်းမဆိုဒါလေးတွေဟာအမှတ်တရတမိုင်းကြောင်းနေနေရှိတဲ့နေနောင်လာနောက်သားတွေကဒါကိုနာယူပြီးတော့နောက်စာရေးခြင်းနဲ့ပုံကိုယ်တွေဒီအချက်လက်ကိုယူပြီးတော့ရေးသားလိုက်လို့ရှိရင်အတိုင်းအတာတစ်ခုတည်းအကျိုးရှိနိုင်တယ်ဆိုပြီးတော့ဘုန်းကြီးမေတော်ကြီးတက်တော်တင်ရရှိတော့မှာပဲဘုန်းကြီးသိတာလေးတွေကိုနည်းနည်းပါပါပြောပြပေးမယ်ပေါ့ဘုန်းကြီးတို့ဖွာပုံညာဝတိလို့ဘုန်းကြီးတို့ကဖွာပုံလို့ခေါ်တဲ့မေတော်ကြီးဟာ1289ခုနှစ်နေုံလာစန်း14ရက်နေ့မှာမွေးဖွားခဲ့တော့ခဏ88နှစ်ပြည့်တာပေါ့အဲ့တော့သက်တမ်းအဖြစ်88နှစ်ပြည့်ပြီးတော့89နှစ်ရောက်တာတိလရှင်တက်တန်းနဲ့ကြည့်ရင်ဘုန်းကြီးယဟန်မဖြစ်ခင်တာမဏေကျော်အောင်မဲ့နှစ်မှာ1345ခုနှစ်နေုံလာပြီးကျော်၄ရက်လောက်ဖြစ်မယ်။မွေးနေ့အလွန်မှာတိလရှင်ဝတ်ခဲ့တာဆိုတော့တိလရှင်တက်တန်းကနှစ်30ပေါ့။ဒီလောက်ရှိသွားပြီ။အဲ့တော့နှစ်30တိလရှင်တက်တန်းလူဘဝတက်တန်း88နှစ်ပြည့်89နှစ်အရောက်ဒီနေ့မှာဘုန်းကြီးအနေနဲ့ဆိုစောပြောခဲ့တဲ့တရားစကားလေးတွေကိုပြောပေးမယ်။ဘုန်းကြီးတို့လောကမှာပင်လေတဲ့ခီးသွားတဲ့ပုဂ္ဂိုလ်တယောက်ဟာလောကဒံဖြစ်တဲ့လေမုန်တိုင်းဒံနေ၊လှိုင်းဒံနေ၊နောက်ပြီးတော့ငမန်းစားတဲ့ ဒီရေတတ္တဝါတွေရဲ့အန္တရာယ်တွေဒါတွေကတစ်ခုမဟုတ်တစ်ခုတွေးကြုံရတယ်လို့ပဲတန်တရာထဲမှာကျင်လည်ရပြီဆိုရင်လည်းပဲဘုန်းကြီးတို့ဒီလောကဆိုတဲ့တန်တရာထဲမှာလူဖြစ်ဖြစ်အထူးသဖြင့်လူဘဝဖြစ်နေလူဖြစ်နေဖြတ်တန့်ကျော်လွှားရပြီဆိုရင်လောကဓာတ်တရားဆိုတာစုမတောင်းလည်းပဲတွေးရတာဖះရှင်တောင်းတွေးရတယ်ဒီအကြောင်းလေးတွေလည်းဘုန်းကြီးဟိုတုန်းကဟောကြားခဲ့ဦးတယ်ပေါ့ကဲအလုံးလောချီပြီးတော့ပြန်ပြီးတော့အောက်မေ့ပွဲလေးဆိုလိုက်ပင်လေသမုဒ္ဒရာသွာလာယာမန်စွာလှိုင်းလီတွေ့ကြုံမြဲပင်လေသမုဒ္ဒရာသွာလာယာမန်စွာလှိုင်းလီတွေ့ကြုံမြဲလောကတွင်မှာကျင်လေရာမှန်စွာလောကရန်တွေ့ကြုံမြဲလောကတွင်မှာကျင်လေရာမှန်စွာလောကရန်တွေ့ကြုံမြဲဖရာတော်မှာတွေ့ကြုံရာဒုက္ခပါမို့လေဖရာတော်မတွေ့ကြုံရဒုက္ခပါမို့လေအဲ့တော့ဖရာရှင်လေးပဲအစဲခံရတဲ့အရက်ဒေတာကြီးရှိတာပဲအဲ့တော့လောကထဲမှာတန်ត្រာကျင်လေလို့ရှိရင်ပင်လေသမုဒ္ဒရာသွားတဲ့ခီးသွားဟာဒီလိုပဲလှိုင်းတန်လေးတန်တွေးကြုံရတဲ့လူလောကထဲမှာနိဗ္ဗာန်ကိုမျက်မှောက်မပြုသေးဘူး။ယန္တာဖြစ်နေတန်ត្រာမပြတ်သေးပါဘူး။ပရိနိဗ္ဗာန်ဆံပြီးတော့နိဗ္ဗာန်ချမ်းသာကိုမခံစားနိုင်သေးပါဘူး။ဒါဆိုရင်လောကထံအကောင်းဆိုးတွေကတွေ့မှာပါပဲတဲ့။ဖျားရှင်တောင်မှရှောင်လွှဲလို့မရဘူး။ဖျားရှင်ဆိုရင်လည်းပဲနွားကြီးငရေသားကြီးတရိတ်ဆန်းကြီးဒီလိုရရဆက်ဆက်အစဲခံရတဲ့အရက်ဒေသတွေရှိခဲ့တာ။တခါတည်းမှာရှေ့ကဝတ်ပါလာတဲ့အတွက်မြင်းစားတဲ့မရောကြုံစံအကျမ်းတွေကိုဖျားရှင်ကိုယ်တော်မြတ်တဝါတွင်လုံးဖုံးပေးခဲ့ရတာအဲ့တော့အင်မတန်မြင့်မြတ်တဲ့ဖျားရှင်လည်းပဲလောကဒဏ်တွေကအမျိုးမျိုးတွေ့ကြုံရတာပူဇော်တဲ့ပုဂ္ဂိုလ်နဲ့တွေ့တယ်လို့ဆဲတဲ့ပုဂ္ဂိုလ်နဲ့လည်းတွေ့ခဲ့ရတာပဲချီးမြှောက်တဲ့ပုဂ္ဂိုလ်နဲ့တွေ့တယ်လို့နှိမ့်ချတဲ့ပုဂ္ဂိုလ်နဲ့လည်းတွေ့ကြုံခဲ့ရတာခုလည်းပဲဘုန်းကြီးတို့လူသားတွေဆိုတော့ဒီလောကဒဏ်တွေဆိုတာတွေ့ကြုံရတာပဲအဲ့တော့ဘုန်းကြီးသိတဲ့လောက်ပေါ့နော်ဖွာပုံညာဝတ္တိလေဒီလောကဒဏ်တွေကိုဖြတ်တန်းလာခဲ့တာအဲ့တော့73နှစ်သမီးမှာဖခင်ဆုံးသွားခဲ့တယ်မိခင်ကြီးနဲ့အဖွားဖြစ်သူနဲ့အဖွားဖြစ်သူဒေါ်မေခင်နဲ့မိခင်ဖြစ်သူဒေါ်မမတို့နဲ့အတူ73နှစ်သမီးကလေးကလောကဒဏ်တွေခံစားခဲ့ရတယ်ဖခင်ဆုံးသွားတော့အိမ်တော်ဦးစီးမရှိတော့ဘူးပေါ့အဲ့တော့မရှိတော့ဘလို့လှုပ်ကျွေးတယ်လဲဆိုတော့တခါတည်းရန်ဖွာပုံညာဝတ္တိရဲ့သူ့ဘဝဇက်ကြောင်းလေးတွေပြန်ပြောတယ်အဲ့တော့73နှစ်သမီးကလေးကသူ့လောက်ကန်ကျွေးမွေးခဲ့ရတယ်တခါတည်းရန်မှာအမေကြီးကနေပြီးတော့လမ်းနေပြီးတော့ခုတ်သားတယ်ခုတ်သားဆိုတာငါးတမျိုးဖြစ်ပါလိမ့်မယ်အဲ့တော့ခုတ်သားစားခြင်းလိုက်တာလို့ပြောလို့ရှိရင်လက်ထဲမှာဝယ်စရာပတ်စံမရှိဘူးတဲ့အဲ့တော့ဘယ်လိုလုပ်လဲဆိုတော့73နှစ်သမီးကလေးကခုတ်သားတွေကိုခေါ်လိုက်တယ်အဲ့တော့ပြောပြတာလေးကပါလာတာကအတွဲလေးတွေဆိုတော့ဆယ်တွဲပါရင်ဆယ်တွဲလုံးဝယ်လိုက်တယ်တဲ့ညနေကျပေးပါမယ်ဆယ်တွဲလုံးဝယ်လိုက်တယ်ဆယ်တွဲလုံးဝယ်ပြီးတော့အမေကြီးဖြစ်တဲ့သူကိုကြွေးမွေးခြင်းစိတ်ရှိတော့တတွဲကိုအိမ်မှာအမေကိုချက်ဖို့ပေးပြီးတော့ကြံတဲ့ကိုယ်တွေကိုလှဲ့ပြီးတော့မိုးတောင်တို့တရချိုးပင်တို့လှဲ့ပြီးတော့ရောင်းတာတဲ့ဘာဖြစ်လို့လဲမေးရင်အမေကြီးဖြစ်တဲ့ပုဂ္ဂိုလ်ကခုတ်သားငါးလေးစားကျင်လိုက်တာဆိုတော့73နှစ်သမီးရွယ်မှာဖခင်ကမရှိဝင်ငွေကမပြည့်စုံခဲ့ဘူးဒီတော့ခုတ်သား70ရွယ်ပါ70လုံးဝယ်ပြီးတော့တတွဲကိုပေးပြီးတော့ကြံတဲ့ကိုယ်တွေကိုလိုက်ရောင်းလိုက်တာပြန်လာတဲ့အခါကျတော့အဲ့ဒီ70ရွယ်ဘုရားကြေသွားတော့အမေကြီးအတွက်စားစရာအဆင်ပြေသွားတယ်ဝမ်းသာလိုက်တာတဲ့ဒီစကားလေးမကြာပြောတာဘုန်းကြီးတို့ကြားခဲ့ရတယ်ပေါ့အဲ့တော့စိတ်လည်းပဲမကောင်းဘူးဒါပေမဲ့လို့တစ်ဖက်ကကြည်လို့ရှင်မိဘရဲ့ဂျေဇူးမိမိတို့ရဲ့ဂျေဇူးရှင်မိခင်ကြီးအမေကြီးတွေရဲ့ဂျေဇူးမရှိရင်မရှိဘူးလို့မပြောဘဲနဲ့ဖြစ်အောင်ကြွေးမွေးရတဲ့တတိဒီလောကဒဏ်ကိုခံခဲ့ရတယ်နောက်ပိုင်းမှာရွယ်လေးရောက်လာတော့လည်းပဲ ဒီမိုးတောင်နဲ့တရက်ချူပင်နဲ့ငမများနဲ့ကြားထဲမှာကွန်မြူနစ်ခေတပုံရောင်စုံတွေထားတဲ့ချိန်မှာလည်းပဲဒီတကယ်ဓမ္မဘုံကြီးတွေအေးလူတို့ဥလူအေးတို့တောင်းချမ်းတဲ့ချိန်မှာဘယ်သူစူးစမ်းပြီးတော့လှုပ်ကြွေးခဲ့ရပါတယ်ဒါလေးတွေကိုပြောခဲ့တယ်ဒါတွေကဘာလဲဆိုတော့ဘုန်းကြီးတို့ယနေ့တရားနာနေတဲ့ဓမ္မမိတ်ဆွေတွေလောကဒဏ်ဆိုတာလူတိုင်းတွေ့ကြုံရတယ်တွေ့ကြုံတဲ့ချိန်မှာဒီဒုက္ခတွေငါတယောက်တည်းခံစားနေရပါလားဒါမျိုးတော့မတွေးပါနဲ့လူတိုင်းလူတိုင်းဘုံကြီးလဲဘုံကြီးလျောက်လောကဒဏ်ဆိုတာရှိမှာပဲလူလဲလူရဲ့လျောက်လောကဒဏ်ဆိုတာရှိမှာပဲလောကဒဏ်နဲ့တွေ့လာလို့ရှိရင်ထိုင်ပြီးတော့ငိုနေမယ်စားဝမ်းနေမယ်စားနေမယ်စားအကုသိုလ်တွေဖြစ်နေမယ်စားဘယ်နည်းနဲ့များကြော်လွှားနိုင်မလဲဒါဖွာပုံရဲ့လောရဲ့လေဟာနောင်လာနောက်သားတာသမီမြေးတွေကိုဒါသင်္ကန်းစားပေးတယ်ဆိုရင်ဒါရတာပဲအဲ့တော့ဘုန်းကြီးတို့တွေလည်းပဲလောကဒဏ်နဲ့တွေ့လာပြီထိုင်ပြီးတော့ဝမ်းနေပြီးတော့အကုသိုလ်တွေဖြစ်နေမယ်အစားငါဘလို့ကြော်လွားနိုင်မလဲဘွားပုံတော်ကသူ့ရဲ့မိကြီးအတွက်ဝယ်ကျွေးကျင်လိုက်တာပတ်စံမရှိရှာဒီတော့ကျွေးနိုင်တဲ့နည်းနဲ့တရွဲကိုမိကြီးအတွက်ပေးခဲ့တယ်ကျန်တာတွေကိုရောင်းတယ်ရောင်းရတဲ့ငွေဟာဆယ်တွဲစာပြည့်သွားတဲ့ကအကျွေးကျေသွားတယ်အမျက်ကပါလေအမိကြီးအတွက်ကောင်းကောင်းကျွေးမွေးနိုင်တယ်ဒီစိတ်ဓာတ်လေးတွေဟာဘုန်းကြီးတို့တကယ်တော့เจตนาหาระนิตินี่ธรรมสริยะนี้เนี่ยပြောရင်นองลานอกตาตาตมีเมียတွေကိုဒါไต่ต้นနေတာတင်တို့လည်းပဲငါလူโลกထံတွေ့ရင်ထိုင်ပြီးတော့ညီးမနေじゃနဲ့조사ပြီးတော့โลกထံကိုจ่อลွားพุทธตาโลกธรรมเมหิสิทธังยตนากัมปติเอตังมิงคละมุฏฐมันလောကဓာတ်အကောင်းဆုံးနဲ့တွေ့လာတဲ့အခါကောင်းတာနဲ့တွေ့ရင်မြောက်ကြွားမြောက်ကြွားနဲ့ရဲရဲမောမောနဲ့မကောင်းတဲ့လောကဓာတ်နဲ့တွေ့ပြီဆိုရင်လည်းပဲမျက်နှာသေးလေးနဲ့ဝမ်းနေလို့တရှုံရှုံနဲ့ဒုက္ခတွေကိုတယောက်တည်းမြန်ခံရတယ်လို့မျက်နှာသေးလေးနဲ့ဒါဆိုရင်အမင်္ဂလာဖြစ်သွားတယ်အဲ့တော့ကောင်းတာနဲ့တွေ့လည်းပဲမပျော်မလွန်းနဲ့တတိရှိရှိနဲ့အန္တရာယ်ကင်းအောင်နေသွားရတယ်သူများဘုံမှာမနှိမ်ချမီစီနဲ့ဆိုးတဲ့လောကဓာတ်နဲ့တွေ့ပြီဆိုလို့ရှိရင်လေဝမ်းနဲ့ပက်လက်ကြီးနဲ့ဒီဒုက္ခမျိုးကိုတယောက်တည်းပဲခံစားရတဲ့ပုံစံမျိုးမလုံနဲ့ဒါဆိုရင်အမင်္ဂလာဖြစ်တယ်ဒါကိုကြော်လွားနိုင်ရင်မင်္ဂလာရှိတယ်အဲ့တော့ငါဒီကိုယ်တိုင်မင်္ဂလာရှိအောင်ကြိုးစားခဲ့တယ်လို့သင်တို့လည်းကြိုးစားကြလို့ဒါပြောပြီးသားဖြစ်သွားတယ်ဘုန်းကြီးကတော့ဒီလိုပဲယူဆတယ်ပေါ့ဒါကြောင့်ဒါတွေကသင်္ကန်းစာယူကြရကောင်းတယ်အသက်73နှစ်အရွယ်တကယ်ဆယ်ကျော်သက်ငယ်ငယ်ရွယ်ရွယ်နဲ့ဖခင်ဆုံးပါခဲ့တယ်အမေကြီးနဲ့မိခင်ကိုလှုပ်ကြွေးခဲ့ရတယ်။ညီမလည်းပဲတယောက်ရှိတာပလယောကနဲ့ဆုံးသွားတော့တယောက်တည်းပဲကြံခဲ့ရတယ်။ဒီချိန်မှာမကြီးမညူနဲ့မိသားစုစာဝတ်နေရေးအတွက်73နှစ်သမီးနဲ့ခေါင်းဆောင်ခဲ့တယ်ဆိုတာဒါတွေကလည်းပဲတကယ်တော့စိတ်မကောင်းစရာဖြစ်ပေမဲ့အာကျတူရည်စရာတွေလည်းပြည့်နေနေတယ်လို့ဒီလိုပြောလို့ရတယ်ပေါ့။ဒါက73နှစ်သမီးမှတွေ့ခဲ့တာဘုန်းကြီးသိတဲ့လောက်ပြန်ပြောတာလေးပေါ့။နောက်တစ်ချက်ကဘာသိလဲဆိုတော့အိမ်အောင်ရတားကြသွားတဲ့အခါဘုန်းကြီးတို့ရဲ့ခမီးတော်ကြီးဦးကျော်ရွှေကဒီပော့ပော့ပါပါနေတတ်တဲ့အလေးရှိပုံရတယ်လေးလေးနက်နက်မယ်တော်ကြီးလောက်မရှိဘူးလို့သုံးသပ်လို့ရတယ်ပေါ့အဲ့တော့ဘယ်လိုလဲဆိုတော့တောင်သူလျာတွေလောက်ကင်လာတော့မြေတွေပေါ်လာတဲ့အခါကျတော့တောင်သူကြီးဖြစ်သွားတယ်ပေါ့အဲ့ဒီချိန်မှာမြေတွေတော်တော်များများကြီးဆုံးပါခဲ့တယ်တဲ့ဆွေမျိုးတွေအထိမြေတွေကိုယူပြီးတော့ပြန်မပေးတာတွေကြုံခဲ့တယ်ဒါလေးကိုလည်းတခါတရံတတိယတဲ့အခါဘုန်းကြီးကမေးတဲ့အခါပြန်ပြောပြတတ်တယ်ဘာဖြစ်လို့မြေတွေဆုံးသွားတာတုံးဆိုတော့ဒကမာကြီးပြောပြချက်အရခမီးတော်ကြီးဟာတဲ့ပျော်ပျော်ပါပါပေါ့ပေါ့ပါပါနေတတ်တယ်နည်းနည်းပါပါအတော့စားလေးလည်းရှိတယ်ပေါ့အဲ့တော့ဆွေမျိုးတွေတစ်စိမ့်နေရအိမ်ခေါ်ပြီးတော့ထရေလေးပါလေးနည်းနည်းတိုက်ကြိုက်သားလေးတွေကြွေးမြောက်ပင်ပြောပြောပြီလို့ရှိရင်ဘာလဲဆိုတော့ကျွန်တော်တို့ဆင်းရဲတာဘယ်မြေလေးတော့တစ်နှစ်လောက်ပေးပါအောင်ဒါမျိုးလေးပြောလိုက်တာလေအဲ့တော့ဒကာကြီးကနှုတ်ကလွန်ခဲ့ပြီဘယ်မြေလို့ဆိုပြီးတော့နောက်ဒကမာကြီးတီးတဲ့အခါဖွားပုံညာတီးတဲ့အခါကျတော့လွန်သွားခဲ့နောက်တစ်နှစ်လောက်ပြီးတဲ့အခါဟိုကပြန်မပေးပြန်မပေးနဲ့မြေတွေကဆုံးဆုံးသွားတာတွေကများသွားတဲ့အခါကျတော့ရအောင်ဘလို့ပြန်လို့ရလဲဆိုတော့ဒကာကြီးဥတင်မြင်းဆိုတာခုရွာမှာတော်တောင်းနေရဲ့ဖခင်ကြီးမေတော်ဤခဏတိုင်းပြောတယ်ကျေးဇူးသိရှိတယ်သူဒုက္ခရောက်တုန်းကဒကာယူတင်မြင်ကရက်ရွာထဲမှာဩဇာအာဏာတိတ်ကမှကြီးတဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့တော့ဥတင်မြင်ရဲ့အကူအညီကိုရယူပြီးတော့မှန်မှန်ကန်ကန်မြေလေးတွေရအောင် ဆောင်ရွက်ပေးပါဆိုတဲ့အတွက်ဥတည်မြင်ကတခါကြီးကဘုန်းကြီးလည်းပဲဆုံးခံခဲ့တဲ့တခါကြီးပါပဲအဲ့တခါကြီးကနေပြီးတော့ဆုံးရှုံးသွားတဲ့မြေတွေကိုတက်နိုင်တယ်မြမှန်မှန်ကန်ကန်ဖြစ်အောင်ပြန်ရအောင်တခါကြီးကြောင်ဆုံးရှုံးသွားတဲ့မြေတွေကိုပြန်ရအောင်လုပ်ပေးခဲ့တာတဝက်လောက်တော့ပြန်ရခဲ့တယ်တဲ့တဝက်လောက်ကတော့ခုချိန်ထိပြန်မပေးတော့ဘူးတဲ့အဲ့တော့ဒီလိုလောကဒဏ်တွေကိုလည်းပဲခင်ပွန်းတယ်ရှိပြီမဲ့လို့ခင်ပွန်းတယ်ကအာမကိုရတဲ့အပြင်တခါတည်းရန်ဒီလိုပေါ့ဘေးကမြောက်ပင်ပြောတာလေးတွေတခါတည်းရန်မကြတော့လည်းပဲအကြိုက်ကလေးတွေပြောတာလေးတွေနဲ့အလုံးပါပါသွားတဲ့အခါမယ်တော်ကြီးဟာကိုယ်ကိုယ်တိုင်ပဲမိမ့်မသားဖြစ်ပေမဲ့ခုနကတခါကြီးဥတင်နဲ့ဘုန်းကြီးပေါ်မှာလည်းတိတ်ပြီးတော့ကလေးကလေးဆောင်းရှောက်ခဲ့တာအဲ့တခါကြီးရဲ့ဩဇာတိတ်ကမရက်ရွာပေါ်မှာဩဇာကြီးပုံတမာတိရှိပုံသူကနေပြီးတော့ကူညီခဲ့တဲ့အတွက်မြေတချို့တဝက်ပြန်ရခဲ့တယ်ဒီချိန်တော့လည်းပဲတော်တော်ကြီးကိုလောကထံပဝန်းကျင်ရဲ့အမုံတန်းဒီအပျော်ခံရတာဒီကိုပစ္စည်းကိုပြန်ရအောင်လုပ်တာတောင်မှတော်တော်ကြီးလောကထံတွေ့ခဲ့ရတယ်ဒါလေးတွေကိုလည်းပဲပြန်ပြောပြလို့သိရတယ်အဲ့တော့တောင်သူလည်းပဲဘုန်းကြီးသိတဲ့လောက်တော့ဘုန်းကြီးကိုရင်ဝတ်တဲ့အချိန်ထိတော့မေတော်ကြီးကပဲဥဆောင်ဥရွက်လှုပ်ပြီးတော့တာသမီတွေကိုလှုပ်ကြွေးခဲ့တာတခါကြီးကတော့အေးအေးဆေးဆေးသမားပဲအဲ့တော့လုပ်ငန်းလုပ်တဲ့နေရာမှာလည်းရှေ့ဆောင်ရဆုံရှုံတာတွေကိုလည်းပြန်ပြီးတော့ယူရပဝန်းကျင်ရဲ့တံကိုလည်းပဲတော်တော်ခံခဲ့ရတယ်ဒါလေးတွေကိုလည်းပဲပြန်ပြီးတော့ပြောပြလို့သိရတယ်ပေါ့တစ်ချက်နောက်လောကဒဏ်တွေ့ပုံလေးဘာသွားတွေ့ရလဲဆိုတော့ဘုန်းကြီးတို့မောင်နှမ6ယောက်ရှိတာ3ယောက်ကဘုန်းကြီးမမွေးခင်ဘုန်းကြီးမသိခင်ကလေးကွယ်လွန်ခဲ့တာအကြီးဆုံး3ယောက်ကနောက်တစ်ယောက်ကတော့ဘုန်းကြီး16နှစ်သားလောက်မှာအမတစ်ယောက်ကွယ်လွန်ခဲ့တော့4ယောက်ကတော့စောစောစီစီကွယ်လွန်ခဲ့တယ်၅ယောက်ကွယ်လွန်ခဲ့တာပေါ့၄ယောက်ကဘုန်းကြီးမမွေးခင်လေးကကွယ်လွန်တယ်အကြီးဆုံး၃ယောက်နဲ့ဘုန်းကြီးနဲ့ဒေါ်ခင်ဝင်းရဲ့ကြားက၁ယောက်ကဘုန်းကြီးမမွေးခင်လေးကကွယ်လွန်တော့ဘုန်းကြီးဘာမှမသိခဲ့ဘူးနောက်၁ယောက်ကတော့ဘုန်းကြီး16နှစ်သားလောက်မှာကွယ်လွန်ခဲ့တာအဲ့မှာထူးထူးခြားခြားပဝန်းကျင်ပြောတဲ့စကားလေးတွေကြားရတာနောက်ပိုင်းဖွားပုံလေးဘုန်းကြီးကမေးကြည့်ပါတယ်အဲ့တော့အမားဖြစ်တဲ့သူဟာအိမ်အောင်ကြခါစားခင်ပွန်းတယ်နဲ့စကားပြောပြီးတော့ဆေးတောက်ပြီးတော့တေသွားတယ်တဲ့အသက်ကငယ်ငယ်20ကျော်ပဲဖြစ်ပါလိမ့်မယ်30တောင်မရောက်သေးဘူးထင်ပါ့အဲ့တော့ဖွားပုံအနေနဲ့ပဝန်းကျင်ကပြောတာတမီးတယောက်ဆုံးရှုံးတာတောင်မှငိုကြွေးမှုမရှိဘူးတဲ့သူ့လုံးစရာရှိတာလေးတွေလှုပ်ပေးသွားတယ်မျက်ရည်တစ်စက်မကျဘူးနောက်ဘုန်းကြီးကတွေ့တဲ့အခါမေးကြည့်တော့လည်းပဲမငိုဘူးလားဆိုတော့မငိုဘူးတဲ့အာလုံသူ့အတွက်အာလုံလှုပ်ပေးပြီးခဲ့ပြီကိုတောင်ဝင်ကြေခဲ့ပြီဒါလည်းကံကြမ္မာရသူ့အတူသူသဘောနဲ့သူဖြစ်သွားတာငိုနေလည်းပဲဘာမှမထူးပါဘူးတဲ့တောင်ဝင်ကြေဖို့ရအရေးကြီးဒီသဘောလေးတွေပြောပြအဲ့တော့ပဝန်းကျင်ကတမီးချင်းတစ်ယောက်သေးတာတောင်မှမျက်ရည်မကြောက်ဝမ်းနေတဲ့ပုံမပြပဲနဲ့ပုံမှန်ကိုယ့်အလုပ်ကိုပဲဆက်လုပ်သွားတာကိုပဝန်းကျင်ကတော်တော်လေးကိုပြောကြတယ်ပေါ့ဘုန်းကြီးလည်းပဲမေးကြည့်တော့ဒီသဘောလေးတွေတွေ့တယ်နောက်ဘုန်းကြီးကိုယ်တွေတခုကဘာလဲဆိုတော့အဲ့ဒီအမဆုံးတော့ဘုန်းကြီးကသာမဏေတက်ကြတဲ့ဒုတိယဆင့်ရောက်ပြီးအသက်အားဖြင့်16နှစ်လောက်ဘုန်းကြီးကပြာတော်လာမှာဖြေရမှာအမဆုံးတာကနရော်လာလောက်ဖြစ်ပါလိမ့်မယ်ဒီအမကဘုန်းကြီးတောင်မြို့မှာနေတဲ့၃နှစ်အတွင်းသူရှိတဲ့၃နှစ်တွင်းအမြဲတမ်းလာပြီးတော့ငပိကျော်စတာလေးတွေအမြဲတမ်းပို့တဲ့အမလည်းဖြစ်တယ်ပေါ့အဲ့တော့ထူးဆန်းတာဘလောက်ထူးဆန်းလဲဆိုတော့မေတော်ကြီးရဲ့စိတ်ထားနော်သမီးဆုံးသွားတာကိုဘုန်းကြီးရဲ့သားချင်းဖြစ်တယ်မောင်နှမချင်းချင်းဖြစ်တယ်ဒါကိုဘုန်းကြီးစီလုံးဝအကြောင်းမကြောက်ဘာဖြစ်လို့လဲစာမေးဝဲဖြေတဲ့ကိုရင်စိတ်အနှောက်ယှက်ဖြစ်မှစိုးလို့တဲ့ထေသွားတဲ့လူကထေသွားပြီဒီချိန်မှာသွားပြီးတော့အကြောင်းကြားနေမယ်ထေတဲ့အကြောင်းကြီးပြောနေမယ်စာဖြေတဲ့ကိုရင်မှာလက်ကအနှောက်ယှက်ဖြစ်ပြီးတော့အကျိုးမဲ့တွေဖြစ်သွားနိုင်တယ်သာသနာရေးကိစ္စတွေမဖြစ်တဲ့တာတွေဖြစ်သွားနိုင်တယ်ဆိုပြီးဘုန်းကြီးကွယ်လွန်ပြီးတော့မိသားစုပြီးသွားတာဘာမှမသိလိုက်။နောက်စာပြေကဏ္ဍပြာတူလာရောက်တော့ဘုန်းကြီးတို့ရွာတကတယောက်လာတဲ့အခါသူကနှုတ်ကနေလှုပ်ခနဲ့ဘုန်းကြီးတည်ပြီးသားထင်လို့ကိုရင်အမဆုံးသွားတာကိုရင်သွားသေးလားဘာလားနဲ့မေးတဲ့အခါကျမှဘုန်းကြီးကအဲ့ကျမှရွာကိုပြန်ပြီးတော့မေးမှဆုံးသွားတယ်ဆိုတာသိလိုက်တာ။ဒါပါလဲဆိုတော့မေတော်ကြီးဖွားပုံညာဝတီရဲ့စိတ်ဓာတ်ဟာဝမ်းနဲ့ပူဆွေးစရာတွေနဲ့တွေ့ကြုံနေပြီမဲ့လောကဒဏ်ကိုကြံကြံခိုင်နိုင်ကိုယ်တိုင်လည်းပဲဝမ်းနည်းတော်လည်းပဲလှုပ်တဲ့လှုပ်ထိုက်တာကိုကြိုးစားပြီးတော့ဒီစိတ်တွေထိန်းပြီးတော့လှုပ်သွားတယ်။နောက်ဆုံးအကျိုးမရှိတဲ့အလုပ်ဘုန်းကြီးစီအကြောင်းကြားလိုက်ရင်စာမေးဝဲရဲ့တိတ်နီးကပ်နေတဲ့အတွက်ဘာမှအကျိုးမရှိနိုင်စိတ်နှောက်ယှက်ဖြစ်ပြီးတော့ ဖရာရှင်ရဲ့စာပေတွေတင်ကြားရေးဖြည့်ကြားရေးမှာနောက်ဆက်ဖြစ်နိုင်တယ်ဆိုပြီးတော့ဘုန်းကြီးစီလုံးဝအကြောင်းမကြားခဲ့ဘူးသူများပြောလို့ဘုန်းကြီးတီးခဲ့ရတာတဲ့ဒါလေးတွေတခါတည်းရင်ဘုန်းကြီးကစာချရင်းနဲ့ကိုရင်လေးတွေပြန်ပြောပြတယ်ဘာဖြစ်လို့လဲဆိုတော့တချို့မိဘတွေကသာသမီပညာတက်စီကြီးဖြစ်စေခြင်းလိုက်တာသာသမီလူတော်ကြီးဖြစ်စေခြင်းလိုက်တာဘာမှမဟုတ်ဘူးရှင်ပြူလေးအကြောင်းပြုပြီးပင်လိုက်အဖိုးနေမကောင်းလို့ပင်လိုက်သင်္ကန်းကက်ကလေးရှိလို့ပင်လိုက်လာလာပြီးတော့ပင်နေကြတာဘုန်းကြီးကဘုန်းကြီးမေတော်ကြီးနဲ့နှိုင်းရှင်ပြတယ်ကိုသာသမီကိုတော်စေခြင်းတာသာသနာမှာအဆင့်မြင့်စေခြင်းတာမိဘတိုင်းဆွေမျိုးတိုင်းမှာရှိပါတယ်လို့ဒါပေမဲ့လို့သစ်ပင်လေးတွေဆိုတာပြည့်စုံတတ်ဖို့လိုအပ်တယ်သစ်ပင်ဖြစ်မြောက်စေခြင်းတာကတော့လူတိုင်းရဲ့ဆန္ဒစဘာစိုက်တယ်စဘာပင်အောင်မြင်ခြင်းနဲ့စဘာစီမျိုးစီတွေအောင်မြင်တဲ့မျိုးစီတွေဖြစ်စေခြင်းနဲ့ဒါဘုန်းကြီးတို့တောင်သူတိုင်းရဲ့ဆန္ဒသို့တော်နီးမှန်လမ်းမှန်နဲ့လောက်ပါရဲ့လားဒါကတော့မေကွန်မေးစရာရှိလာတယ်ဒါကြောင့်ဘုန်းကြီးကတပိတန်ဃာတွေကိုပြောပြရတယ်ဒီကြောင်းလေးတွေဘုန်းကြီးမေတော်ကြီးကဘုန်းကြီးပေါ်မှာဒီလောက်ထိကြီးပွားတိုးတက်စေခြင်းတာအမအရင်သေးတာတောင်မှအကြောင်းမကြောင်းစာပြေပြန်မဆိုးလို့စိတ်ဆင်းရဲမဆိုးလို့အလုပ်ပြန်မဆိုးလို့စာမှုပဲနီးနေလို့အဲ့တော့တကယ်ဗရာဏလို့အကျိုးရှိတဲ့လူကိုလှုပ်စီခြင်းတဲ့အတွက်သေတာတောင်မှအကြောင်းမကြားဘူးကိုရင်တို့ဟာကသင်္ကန်းလေးကက်ချင်းလို့လာပင်လိုက်နောက်တခါနေမကောင်းလို့လာပင်လိုက်ဘဝတွေ့ခြင်းနဲ့ဆိုလို့လာပင်လိုက်နေစာဘလို့လို့တက်မလဲလူတော်လူကောင်းဘလို့လို့ဖြစ်မလဲအဲ့တော့မိဘဖြစ်တဲ့ပုံကိုယ်တွေကိုပြောပြပေးပါအကြာရာမှာအကြောင်းရှိတိုင်းလျှောက်ပြီးတော့မပင့်ပါနဲ့စာတင်စာချပြတ်ပါတယ်ဘုန်းကြီးကဒီတွေ့ကြုံလေးတွေကိုပြောပြီးတော့ဖွားပုံရဲ့လောကရန်ခံနိုင်ခြင်းရှိဖို့ဖွားပုံရဲ့အမျော်မြင်ကြီးမွားပုံလေးတွေကိုခုချိန်ထိတတိယနေတာဒါလေးတွေကိုဘုန်းကြီးတပည့်တွေကိုတစ်ခါတည်းရန်ပြန်ပြီးတော့ပြောဖြစ်တယ်ပေါ့ဒါလည်းပဲလောကရန်တစ်ခုပဲနောက်တစ်ခုကဘုန်းကြီးတို့ဖွားပုံအမျိုးသမီးယောဂါခါနပွားခါယူပွားယောဂဖြစ်တဲ့1364ခုနှစ်လောက်ကပေါ့အဲ့တော့64ခုနှစ်မှာခါနာယောဂဖြစ်တယ်သူကသူပဲအိယာတဲ့ပက်လက်ဘယ်သူမှမခေါ်ခိုင်းဘူးဘုန်းကြီးတို့ကနောက်ပိုင်းဒီမြေဖြစ်တဲ့မယင်ကိုခေါ်ပြီးတော့ပြုစုပေးခဲ့ရတယ်ပေါ့အဲ့တော့နောက်ပိုင်းမှာယောဂဝိနာဆရာဝန်ကြီးတွေတည်တကူကဒေါ်မီမီခင်တို့နောက်ပိုင်းမှာမန္တလေးရဲ့ဆရာမကြီးဒေါ်မမကြီးတို့ဒါတွေနဲ့တက်တာလာခဲ့တယ်။ခြေကန်းပို့တာတို့မိဘမေတ္တာမိသားစုတို့နောက်ပြီးတော့ငွေထီးသုံးလက်မိသားစုတို့အလုံးရှမ်းပြည်မှာမိသားစုတို့ကလည်းပဲအနီးကပ်ပေါ့ကျန်တဲ့ရန်ကုန်တို့အမာတို့မန္တလေးတို့ကလည်းပဲအဝေးရနေပြီးတော့တက်နိုင်နေမြပြည်စုတို့ယောဂအသေးတန်ဖြစ်တဲ့ထဲကနေကောင်းလာတာကောင်းလာတာတဲ့ထဲမှာဘုန်းကြီးတို့ဘာတွေ့ရလဲဆိုတော့ယောဂဖြစ်တာကိုတစ်ချက်မညီဘူးငါဘာဖြစ်နေလဲဘာလုပ်ပေးပါတခွမပြောနောက်ထူးထူးဆန်းဆန်းတွေ့ဘူးတာဗာလဲဆိုတော့ရွှေစည်ဒီနေတုန်းကဘုန်းကြီးအတွေ့အကြုံလေးတခုပြောမယ်ပေါ့ရွှေစည်ဒီနေတုန်းကဖျားပြီဆိုရင် तू ဘာလုပ်လဲဆိုတော့အခန်းလေးထဲမှာတယောက်တည်းတကားပိတ်ပြီးအိတ်နေတယ်တဲ့ကိုဖျားလိုက်တဲ့အတွက်အလုံးပဝန်းကျင်ဒုက္ခမရောက်ပါစေနဲ့တခါတည်းရင်ဘုန်းကြီးတို့အမကြီးဖြစ်တဲ့ဒေါ်စန်းတို့အကိုကြီးဖြစ်တဲ့ကိုတားတို့လာမအခန်းထဲဖွင့်ကြည့်မှဖျားမှန်းသိရတာဘာဖြစ်လို့မပြောတာလဲဆိုတော့ तू အတွက်နဲ့ဒုက္ခမရောက်စေခြင်းလို့ပါအဲ့တော့ဝေဒနာတွေကိုတော်တော်ခံနိုင်စွမ်းရှိတယ်ပေါ့။နောက်တိတာတာဘာလဲဆိုတော့မနစ်ကဘုန်းကြီးတို့တဘိုးတွဲလာလောက်ဖြစ်ပါလိမ့်မယ်84ခုတဘိုးတွဲလာ83ခုတဘိုးတွဲလာလားမသိဘူး။အဲ့တော့ခါယူပွားယောဂကြီးကပြင်းထန်ပြီးတော့လုံးဝကိုအိယာတွေကမထားနိုင်တော့ဘူး။မြို့တော်ဆေးရုံကိုခုနမိသားစုတွေရဲ့အကူအညီနဲ့ဆေးရုံတက်ပြီးဓမ္မရိုက်ကြည့်တော့ခါယူကနှစ်ချောင်းလားသုံးချောင်းလားမသိဘူးကြိုကျေပြီးတော့ပွားပြီးတော့ကြိုကျေသွားပြီတဲ့အဲ့တော့ဆရာဝန်ကြီးတွေရဲ့ပြောစကားအရတော့ဒီအသက်ရွယ်ရောက်မှတော့ခါယိုးဆိုတာပြန်ကောင်းဖို့ဘယ်လိုမှမဖြစ်နိုင်တော့အဲ့တော့တက်တာအောင်လှုပ်ပေးဖို့ပဲသူတို့အကြံပေးကြတယ်ပေါ့အဲ့တော့ဘုန်းကြီးကလည်းပဲဒီတခါတော့ဒကမာကြီးတက်တာအောင်ပဲလှုပ်ပေးနိုင်တော့မယ်ကောင်းအောင်တော့လှုပ်မပေးနိုင်တော့ဘူးဒါနဲ့ဆေးရုံကနေပြီးတော့တပတ်လောက်နေတော့ပြန်ဆင်းလာတယ်ပြန်ဆင်းပြီးတော့ဒီမှာအိယာတဲ့ပက်လက်ဆယ်ရက်လောက်နေပြီးတဲ့အခါကျတော့ခုတိုင်းပျောက်ပြီးတော့သွားသွားလာလာပျော်ပျော်ရွှင်ရွှင်နဲ့မျက်နှာတစ်ချက်မပြတ်တော့နားတယ်လို့ခုချိန်ထိတခွန်းမှမပြောတော့အဲ့တော့ပဝန်းကျင်ကိုဘုန်းကြီးပြောကြည့်တော့ပဝန်းကျင်ကတော့ကောက်ချက်ချကြည့်တယ်တရားစွမ်းအားတွေဖြစ်မှာပါတဲ့အဲ့တော့ဘလို့မှမကောင်းနိုင်တဲ့အယိုးပွားယောဂကြေးမွနေတဲ့အယိုးနှစ်ချောင်းလားသုံးချောင်းလားမသိဘူးဓမ္မန်နဲ့ဘုန်းကြီးကြည့်ခဲ့တယ်ဆရာဝန်ကြီးတွေသဘောအရလဲအိယာတဲ့ပက်လက်နဲ့ ဒီလိုပဲတက်တောင်လှုပ်ပေးရင်လည်းဘဝနီကုန်တက်မယ်လို့သုံးသပ်ကြတယ်။အသက်ကလည်းပဲအဲ့တော့88နှစ် 88နှစ်ထဲရောက်ပြီလားမသိဘူး။အဲ့တော့ဒီအချိန်ကြီးမှာခုချိန်မှာ10ရက်လောက်နေတော့လုံးဝကိုကင်းစင်ပြီးတော့ပျောက်သွားတယ်။အဲခုနကခါယူနာတဲ့အချိန်အိပ်ရတဲ့ပက်လက်နေတဲ့အချိန်မှာ၄နာရီထိုးပြီဆိုရင်သူ့ကိုထူပေးရတယ်ဘုရားရှိခိုးမပြတ်ဘူး။အဲ့တော့နာနာကြီးနဲ့ပဲနန်ရံမီပြီးတော့ဘေးရနေပြီးတော့သူ့ကိုပြုစုတဲ့ပုံကိုယ်တွေကဝေထီသုံးလက်မိသားစုလိုလေပါတယ်ပေါ့ဆေယုံမှာဒီလိုပဲပွားထူပေးပြီးတော့ဖျားရှိခိုးတာမနဲ့တကြိမ်လုံးဝမပြတ်ဘူးခုချိန်ဒီလေပဲဒီကျင်ဝတ်တရားမပြတ်ခဲ့ဘူးပေါ့အဲ့တော့လောကထံကိုဘလောက်ခံနိုင်တော့ဆိုတော့ဘုန်းကြီးတို့ကိုကိုကိုတောင်တန်တရားဖြစ်မိတယ်ငါအလှဲ့ဆိုရင်ဒါမျိုးခံနိုင်ပါမလားတစ်ချက်မညီပဲနဲ့သူကသူဘလို့ပျောက်သွားမှမသိဘူးယောဂခုချိန်ဓမ္မရိုက်ကြည့်ရင်လည်းအယိုးတွေကတော့ကြေးမွနေတာဖြစ်မှာပဲသို့တော့ဘာကြောင့်မနာတယ်လဲဆိုတာတော့ဘုန်းကြီးလည်းမသိဘူးပေါ့အများတော့ဒါတရားစွန့်အားတွေတရားကပြန်ဆောင်ရှောက်တာဖြစ်ပါလိမ့်မယ်တဲ့ဒါပါလဲဆိုတော့ဘုန်းကြီးသိတဲ့လောက်လောကဒဏ်နဲ့တွေ့ကြုံရတာတွေ့ကြုံပေမဲ့လို့သူတစ်ပါးကိုဒုက္ခမပေးဘူးကိုယ့်အကူဖြတ်တန်းသွားတာဘုန်းကြီးတို့ဗာနဲ့တူတယ်လေဆိုတော့ဘုန်းကြီးတို့ရွာပြန်တဲ့အခါတခါတည်းရင်မြောင်ဘက်ကပြန်လှိုင်းနေတိတ်ကြီးတာပဲအဲ့ဒီအချိန်မှာဘုန်းကြီးတို့ကျွမ်းကျင်တဲ့မာလိမ်မှုလို့ခေါ်တဲ့မော်တော်မောင်းတဲ့ပုဂ္ဂိုလ်ကကျွမ်းကျင်တယ်ဆိုရင်လှိုင်းလုံးကြီးတွေဘလောက်ကြီးကြီးမော်တော်လေးကဖြတ်ထွက်ပြီးတော့ငြိမ်းနေတာပဲလှိုင်းလုံးလေးကတည်းကကြီးနေတာသူကဖြတ်ထွက်လိုက်တော့မောင်းတာကျွမ်းကျင်တော့လှုပ်တာလှက်တာမရှိပဲနဲ့ငြိမ်ငြိမ်သက်သက်နဲ့လှိုင်းနေတဲ့ကဖြတ်ခွဲသွားတယ်လို့ပဲဘဝပုံရဲ့စိတ်တဲ့ဟာလည်းပဲလောကဒဏ်တွေကတော့ကြီးကျယ်ပဲသေလောက်တဲ့အထိခံခဲ့ရတယ်။ဒါကြီးမဲ့လို့မျက်ရည်မကြာဘူး။တက်နိုင်တဲ့မြတ်လောကဒဏ်ကိုငြင်းငြင်းချမ်းချမ်းနဲ့ဖြတ်တန်းသွားခဲ့တယ်။ဒါတွေကပါလဲဆိုတော့ဓမ္မစွမ်းအားတွေဖြစ်လိမ့်မယ်လို့ပဝန်းကျင်ကတော့ဒီလိုပဲကောက်ချက်ချတယ်။ဘုန်းကြီးတို့လည်းပဲဒါယုံကြည်တယ်ပေါ့။ဒါကြောင့်လောကဒဏ်ဆိုတာလူတိုင်းလူတိုင်းတွေ့ကြုံရတယ်။ကဲအလုံးတစ်ခေါက်ပြန်ဆိုရအောင်။ပင်လေသမုဒ္ဒရာตวาลายามันสวาลိုင်းลีတွေ့จုံเมโลกะตวินมาจินเลยามันสวาโลกะรันတွေ့จုံเมพยาโตมะတွေ့จုံยาทุกะบาหมุเลဒါမျိုးလေးတွေဆင်ကျင်လိုက်ရင်မိမိတို့လည်းပဲမေတော်ကြီးဖွာပုံညာဝတိလို့လောကဒဏ်တွေကြော်လွားပြီးတော့ခုသက်ရွယ်တည်ကုသိုလ်နေတိုင်းလှုပ်သွားတယ်မနေ့တကြိမ်ညနေတကြိမ်လေးနာရီထိုးတာနဲ့သူ့အတွက်ရေတော်ပြင်ပေးဖို့ဖျားဝတ်တဖို့အချိန်ကိုတိကျခုချိန်ထိလိုင်းနာကျင့်သုံးနေတယ်နောက်ပိုင်းတစ်ခါနာတဲ့အခါတရားမထိုင်နိုင်တော့ဂုံတော်ပရီတွေစိတ်တယ်ပဲစီလေးတွေနဲ့ဘလို့စိတ်လေတော့ဘုံညာတိတိကျကျမေးမကြည့်အောင်သူ့လှုပ်သူပဲလှုပ်နေတယ်ခုချိန်မှာလည်းပဲမျက်စိကမျက်ကမှန်တွေတက်ထားတော့သတင်းစာကိုမျက်မှန်မပါဘဲနဲ့စာအုပ်မှန်သမျှအကုန်ဖတ်တယ်သတင်းစာစပြီးဖတ်တုံးရှိသေးတယ်အဲ့တော့ညီညူမှုမရှိဘူးတောင့်တမှုမရှိဘူးဘာစားကျင်လိုက်တာဘာလေးလှုပ်ပြီးမရှိဘူးပေါ့ဒါတွေကဘာလဲဆိုတော့လောကဒဏ်ကိုခံနိုင်တာတဲ့ဒီလောကဒဏ်ခံနိုင်လို့ရှိရင်မင်္ဂလာတစ်ပါးမင်္ဂလာရှိတယ်ဖုတ္တတလောကဓမ္မေစိတ်တန်ယတနာကံပတိအေတံမင်္ဂလာမုဒ္ဒမံကောင်းတာနဲ့တွေ့လေပျော်လွန်းတာမကောင်းတာနဲ့တွေ့လေမျက်နှာတည်တည်နဲ့ဝမ်းနဲ့ပက်လက်ကြီးဖြစ်လိုက်တာဒါဆိုရင်အမင်္ဂလာဖြစ်သွားပါလေအဲ့ခုနလိုပေါ့မေတော်ကြီးဖွာပုံညာဝတိလို့လောကဒဏ်နေတွေ့တယ်တွေ့သည့်အလျောက်တက်နိုင်တယ်မြတ်ကြော်လွားသွားမယ်ဝေဒနာတွေပြင်းထန်တယ်ပြင်းထန်တဲ့အလျောက်တက်နိုင်တယ်မြတ်တရားသဘောနဲ့ကြော်လွားသွားမယ်ဆိုရင်ဒါပါလဲဆိုတော့မင်္ဂလာရှိတဲ့ပုဂ္ဂိုလ်တဲ့အိမ်ပေါင်းចောင်းပေါင်းမှာမင်္ဂလာရှိပါစေလို့ဆိုင်ပုံမဆွဲလေပဲမင်္ဂလာဆိုတာရှိနေတတ်ပါတယ်ဒါလေးကိုဘုန်းကြီးပြောချင်တာပေါ့အဲ့တော့လောကဒဏ်ဆိုတာနောက်ဆုံးဘဝရောက်တဲ့ယန္တာထေရီမာကြီးတွေတောင်မှတွေ့ရတာဒါစာပေမှာတော်တော်များများတွေ့ရတယ်ဒါပုထုဇဉ်ဆိုတာပြောနေတယ်ဘုရားရှင်လည်းတွေ့ရတယ်နောက်ဆုံးဘဝဖြစ်တဲ့ယန္တာထေရီမာကြီးတွေလည်းလောကဒဏ်ကိုမျိုးမျိုးတွေ့သွားရတာစာပေမှာအများကြီးရှိတယ်ကိုတယောက်တည်းတွေ့တာမဟုတ်ဘုန်းကြီးတို့ရှင်ကုမာရကတ္တပထေဆိုတာဆန်းဆန်းကြဲကြဲဥပမာဥပမေယျ၏ပေးပြီးတရားဟောတဲ့နေရာရှင်သာရိပုတ္တရာရှင်မောကလန်တို့တောင်တာလွန်တဲ့ဤတဲ့ပွဲရတဲ့ရှင်ကုမာရကတ္တပမထေရဆိုတာရှိခဲ့တယ်။သူ့ရဲ့မေတော်ဟာရာဇဂျိုမျိုးသူတထေသမီးအိမ်တော်မကြခင်ကတည်းကသူကပ ဘိက္ခုနီဝတ်ဖို့မိခင်ဖခင်တွေကိုတောင်းမှန်တာဒါပေမဲ့မိခင်ဖခင်တွေကဝတ်ခွင့်မပေးဘူးငါတို့အိမ်မှာစီးစိမ်တွေအများကြီးရှိတယ်တဲ့သင်ဟာတဦးထီသောတမီးဖြစ်တယ်ဘယ်နည်းနဲ့မှခွင့်မပေးနိုင်ပါဘူးဆိုတော့နောက်ဆုံးမိဘတွေရဲ့သဘောကျအိမ်တောင်ရသားကျသွားရတယ်အိမ်တောင်ရသားကျသွားတော့လည်းပဲသူအိမ်တောင်ပေါ်မှာအင်မတန်မှတစ္ဆာရှိရှိနဲ့ပြည့်စုံလုံကျွေးခဲ့တယ်ပေါ့အဲ့တော့ပြည့်စုံလုံကျွေးခဲ့တော့တနေ့တော့ရာဇဂျုံမြို့မှာနက်ခတ်ပွဲသဘင်ကြီးရှိတော့တမျိုးလုံးအဝတ်ကောင်းစားလာတွေနဲ့လှလို့ပါလို့တမျိုးလုံးပဲထွက်ကြပြောကြပါကြဒါမှမဟုတ်အဲ့ဒီအမျိုးသမီးလေးကပုံမှန်ပဲနေတယ်ပေါ့တိတ်ပြီးတော့ဝတ်ကောင်းစားလာတွေလည်းပဲဝတ်ချင်လာကြီးရဲ့စားချင်လာကြီးရဲ့လှချင်လာကြီးရဲ့ဒီလိုစိတ်မရှိဘူးပုံမှန်လေးပဲနေတယ်ဒီတော့သူမျိုးသားတမျိုးလုံးတစ်လောက်ပြင်ဆင်ပြီးတော့ပျော်ရွှင်နေကြတာတင်းကဘာလို့ကိုကောင်းစားလာလေးတွေမဝတ်တာလေဆိုတော့အဲ့ဒီမျိုးသမီးရပြောပြတယ်ဒီခန္ဓာကိုယ်ကြီးဟာတဲ့အတွင်းကပုတ်နေတာပါဆံမင်းရှိတယ်အမွေရှိတယ်ခြေတယ်လက်တယ်ရှိတယ်သွားရှိတယ်အရေးရှိတယ်အသားရှိတယ်အကြောအယိုးယိုတွင်စီစီအညို့ဒီခန္ဓာကိုယ်ကြီးကိုတုံယုံခွဲလိုက်လို့ရှိရင်32စုရပါတယ်တဲ့ကျင်ကြီးကျင်ငယ်စားအဲ့တော့အာလုံတိမ်ထားစရာတခုမှမရှိပါဘူးအာလုံခန္ဓာကိုယ်ကြီးဟာအပုတ်ကြီးပါအတွင်းမှာပုတ်နေတယ်အပြင်ဘက်ကလည်းပဲမျက်စိရထွက်လာတဲ့မျက်ချီနာကထွက်လာတဲ့နာချီတခູ່မှတိမ်ထားခြင်းစရာမရှိပါဘူးခန္ဓာကိုယ်ကြီးကဘာနဲ့တူတယ်လဲဆိုတော့မစင်နေနဲ့ပြည့်နေတဲ့အိုးတလုံးကိုအပြင်ဘက်ကနေပြီးတော့လှလှပပပကြီးရုပ်ကလေးတွေဆွဲထားတာနဲ့တူပါတယ်တဲ့ဘုန်းကြီးတို့ရေအိုးတလုံးအတွင်းထဲကမစင်နေတဲ့ပြည့်လို့အပြင်ဘက်ကတော့ပကြီးရုပ်ကလေးတွေလှလှပပဆွဲထားတော့အင်မတန်မှကြည့်ရှုခြင်းစရာကောင်းတယ်တင့်တယ်တယ်လှပတယ်လို့ထင်နေရတာပါတဲ့ဒီခန္ဓာကိုယ်ကြီးကိုတန်စာဆင်တာလည်းပဲမစင်အိုးကိုပြင်ပနေပြီးတော့ပကြီးရုပ်ကလေးတွေဆွဲထားတယ်လို့အလှပြင်ထားတယ်လို့ ਨੇ တူပါတယ်ဒီတော့ကျမရဲ့အပုတ်ခန္ဓာကိုယ်ကြီးကိုအလှမပြင်ပြရစီနေတော့ဒါမျိုးပြန်ပြောလိုက်တယ်ဒီတော့ဘုန်းကြီးတို့ခင်ပွန်းတရားလည်းပဲသဘောထားပြေးသွားတော့ဒီလောက်တရားသဘောတွေသိနေဘာဖြစ်လို့ဘေကုဏီမဝတ်တာလဲဝတ်ချင်ပါတယ်ခွင့်ပေးရင်ဂနေပဲဝတ်ပါမယ်ဆိုပြီးတော့ဘိက္ခုနီဝတ်သွားခဲ့ပါတယ်ဘိက္ခုနီဝတ်တော့ဘုန်းကြီးတို့ရှင်ဒီဝရက်ရဲ့ရာဇဂျိုဆိုတော့ရှင်ဒီဝရက်ရဲ့ပရိသတ်တွေပေါ်တော့အဲ့ဒီရှင်ဒီဝရက်ရဲ့ဩဝါဒခံတဲ့ပရိသတ်ထဲမှာသွားပြီးတော့ဘိက္ခုနီဝတ်ရဲ့မိသားဖြစ်သွားတယ်ဒီတော့မကြခင်မှာပဲလူဘဝကရလာတဲ့ကိုုံကယဉ်လာတော့ဘိက္ခုနီတွေကရှင်ဒီဝရက်ကိုသွားပြီးတော့ရှောက်ထားကြတယ်ဒီလိုပဲတရားတရားအင်မတန်ကောင်းတဲ့မိန်ကလေးဘိက္ခုနီဝတ်လာတာခုကိုုံရနေတယ်ဘယ်ချင်းရရလဲကျမတို့လည်းမသိပါဘူးတပည့်တော်တို့လည်းမသိပါဘူးဘလို့ဆုံးဖြတ်ရပါမလဲဆိုတော့အရှင်ဒီဝရက်ကမေတ္တာကရုဏာခေါင်ပါတော့ငါရဲ့ပရိသတ်တော်နာမည်ပြည့်ရကြီးရဲ့ဆိုပြီးလူထွက်ပေးလိုက်ဆိုတစ်ချက်လို့အမိန်ချလိုက်တယ်အဲ့မှာမြို့သမီးလေးရဲ့တောင်းမှန်တော့တာတပည့်တော်ဝတ်လာတာရှင်ဒီဝရက်ကိုရည်စူးပြီးတော့ရှင်ဒီဝရက်ကိုကြောင်းပြုတ်ပြီးဘိက္ခုနီဝတ်ခဲ့တာမဟုတ်ပါဘူးမြတ်စွာဘုရားကိုအမိပြုတ်ပြီးဝတ်ခဲ့တာပါမြတ်စွာဘုရားထံသာပို့ပါတော့ရှင်ဒီဝရက်ထံမထားပါနဲ့ခုချိန်ဒီတပည့်တော်ရဲ့သီလတွေဟာစင်ကြယ်ပါတယ်ဘာမှအပြည့်စုံမရှိပါဘူးမြတ်စွာဘုရားထံပို့ပါဆိုတော့ဘုန်းကြီးတို့45ယူဇနာလောက်ရှိတဲ့ခရီးကိုအဲ့ဒီဘိက္ခုနီမတွေကမြတ်စွာဘုရားစီတုံเจ้าကိုရှိတော့သွားပြီးတော့ပို့ကြတော့မြတ်စွာဘုရားကကြိုးเจ้าတည်တော့ရှင်ဥပါလိကိုလွှဲလိုက်တယ်ရှင်ဥပါလိကိုဒီအမှုကိုရှင်းရှင်းလင်းလင်းဖြစ်အောင်ဆုံးဖြတ်ပါဒီတော့မြတ်စွာဘုရားကအနာတပိန်တထေတို့ကောသလမင်းကြီးတို့ສຸລະနာတပိန်တို့ဝိသကာကျောင်းမကြီးတို့ခေါ်ပြီးတော့ရှင်ဥပါလိကိုဒီအမှုလွှဲလိုက်တယ်ရှင်ဥပါလိရဲ့ဝိသကာကျောင်းမကြီးကိုအမျိုးသမီးဖြစ်နေတော့တောင်းပေးလိုက်တယ်ဝိသကာကျောင်းမကြီးရဲ့ကံလန်ကားရီကားကားပြီးတော့ဒီကိုဘယ်ချိန်တုန်းကရတာလဲယဟန်ရွတ်တဲ့ရက်တွေအတွက်ကိုုံရတဲ့တတန်းတွေအတွက်တော့လူဘဝတုန်းကရတာပါဆိုပြီးတော့အလုံးဖြည့်ရှင်းပေးလိုက်တော့ပြဿနာတွေကပြေလည်သွားတယ်အဲ့မှာသားယောက်ျားလေးတယောက်ဖွာတယ်အဲ့ဒါယောက်ျားလေးကိုနောက်ဆုံးဘိက္ခုနီတွေနဲ့မတင့်တော်တဲ့အတွက်ကောသလမင်းကြီးကမွေးစားပြီးတော့နောက်ဆုံးကိုရင်ဝတ်ခုနှစ်နှစ်သားမှကိုရင်ဝတ်ပြီးရဟန္တာဖြစ်သွားတာရှင်ကုမာရကတ္တပထေတဲ့နောက်ပိုင်းမှာဘုန်းကြီးတို့ဘိက္ခုနီဖြစ်တဲ့ဒီမျိုးသမီးရလည်းပဲသားနဲ့ကြွေကွင်းရတဲ့အတွက်72နှစ်တိုင်တိုင်မျက်ရည်မဆယ်နိုင်ဘူးနောက်ပိုင်းတော့သူ့ရဲ့သားတော်ဖြစ်တဲ့ရှင်ကုမာရကတ္တပရဲ့ဆုံးမနီလန်ပေးမှုကြောင့်ကျင်ကျန်တန်းတန်းတန်ရောစင်ဒီဖြစ်အောင်ပြောတဲ့အတွက်ကြောင့်မာနကိုမိပြီးတော့မာနကိုပယ်သွားတယ်။သူကဆုံးခံတွေ့တုန်းမှသူ့သားကိုတာတာဆိုပြီးတော့မတွေ့ရတာကြားလို့အတင်းဝမ်းနဲ့ပက်လက်မျက်ရည်ဆက်လက်နဲ့လိုက်တဲ့အချိန်ရှင်ကုမာရကတ္တပမထေရငါဘယ်လိုပြောတင်တယ်လဲလို့ဆုံးဖြတ်ပြီးတော့ဘာလုပ်နေတာလဲ ဒီချိန်ထိသားပေါ်မှာဖြစ်နေတဲ့ချက်ချင်းတရားကိုမြမဖြတ်နိုင်ဘူးလားလို့တရားထူရအောင်တန်ရောစင်တွေပြက်အောင်ပြောလိုက်တဲ့ကောဩငါကတာ12နှစ်ပလုံသူ့ကိုကြောင်းပြုပြီးမျက်ရည်ကြားခဲ့ရတာသူကတော့နှလုံးသားမှာကြောလိုက်တာဆိုပြီးတော့အဲ့မှာငါလည်းပဲဒီချက်ချင်းကိုဖြတ်မယ်ဆိုပြီးတော့မာနကိုမှီပြီးတော့မာနတရားကိုဖြတ်ပြီးတရားရှုမှတ်လိုက်တာရဟန္တာကြီးဖြစ်သွားတယ်ဆိုလိုတာကဘာလဲဆိုတော့နောက်ဆုံးပစ္စည်းမဘဝိကရဟန္တာဖြစ်မဲ့ဘဝတောင်မှရဟန်းပြုခွင့်ဘေကုဏီပြုခွင့်မရခဲ့ဘူးပြုခွင့်ရတော့လည်းပဲရှင်ဒီဝရတပည့်ဖြစ်ကိုုံကိုကြောင်းပြုပြီးတော့လူထွက်ဖို့ရပြောဘလောက်စိတ်ဆင်းရဲမလဲနောက်ဆုံးပြဿနာတွေမျိုးစုံတက်ပြီးမှရဟန္တာဖြစ်သွားရတာဒါကြောင့်လောကနဲ့ဆိုတာဖရာရှင်လည်းတွေ့ကြုံရတယ်လို့နောက်ဆုံးပစ္စည်းမဘူကြီးကရဟန္တာဖြစ်မဲ့ထေရီမတော်တော်များများလည်းပဲလောကဓာတ်ပုံတိုင်းတွေတွေးပြီးမှဘုန်းကြီးတို့ရဟန္တာဖြစ်ကြရတာတဲ့ဒါပါလဲဆိုတော့ဒါလေးတွေကိုတွေးပြီးတော့ကိုယ်မှာဖြစ်လာတဲ့လောကဓာတ်ကိုငါတယောက်တည်းဖြစ်တယ်ငါမှာဖြစ်ရလေချင်းဝမ်းနဲ့ပက်လက်နဲ့ငိုကြွေးနေမယ်စားဒီယန္တာထေရီမာကြီးတွေကိုတရိယာပြီးတော့ဘုန်းကြီးတို့လောကဓာတ်ကိုငြိမ်းချမ်းတဲ့ဤနဲ့ကြော်လွှားနိုင်ဖို့ဒါဘုန်းကြီးကပြောပြတာဘာပုံညာဝရီလဲတရားတွေအာထုတ်ဒါမျိုးလည်းပဲသူကြော်လွှားခဲ့လိမ့်မယ်လို့ဘုန်းကြီးယူဆတယ်ပေါ့နောက်တစ်ချက်ဘုန်းကြီးဘာပြောချင်တယ်လဲဆိုတော့သီလရှင်ဖြစ်လာပုံနဲ့ဒီများဆက်ကြံရောက်လာပုံလေးကိုလည်းအမှတ်တရနည်းနည်းလေးဒါအတူယူစရာလေးတွေပြောပြပေးမယ်ပေါ့တိလရှင်ဖြစ်လာပုံကဘယ်လိုလဲဆိုတော့ဘုန်းကြီးမေတော်ကြီးကဘုန်းကြီးတို့ပဋိသင်္ဍေနေတဲ့အချိန်အသက်40လောက်ပေါ့မေတော်ကြီးကအဲ့အချိန်မှာဘုန်းကြီးတို့ငမရရွာမှာဆရာတော်ဦးကွန်းတင်ညာဆိုတာမဟာစီမန်အောင်မဟာစီသာသနာရိပ်တာကိုဖွင့်နေခဲ့ပါဘူးနီးယူတာကစိတ်ခွန်သွားပြီးတော့မာစီဆရာတော်ကြီးရဲ့တပည့်ဆရာကျွတ်ဆရာကျန်ဆိုတဲ့ကမ္မထမ်းဆရာကြီးတွေစီကိုအဲ့ဆရာတော်ကြီးကသွားပြီးတော့တရားအထုတ်ပြီးတော့နီးယူပြီးတော့ရွာမှာပြန်ပြီးတော့ကမ္မထမ်းပြတာအဲ့တော့ပြတော့ဘုန်းကြီးတို့မယ်တော်ကြီးကဘုန်းကြီးကိုဝန်ရတဲ့အချိန်တက်တော့40လောက်မှာသူ့ရဲ့အမဖြစ်တဲ့ဖွာဥတ္တရာပေါ့အဲ့ဒီဖွာဥကိုအကြောင်းပြုပြီးတော့တရားစပြီးတော့ရှုမှတ်တယ်တဲ့အဲ့တော့မယ်တော်ကြီးပြောပြတာကိုယ်တော်ကိုယ်ဝန်ရတဲ့အချိန်ရန်စပြီးတပည့်တော်တရားအထုတ်ခဲ့တယ်ဒီစကားလေးကိုတော့မကြာပြောတယ်တခါတည်းရန်ဘုန်းကြီးကစဉ်းစားကြည့်တယ်ငါဒါကြောင့်မို့ဘုန်းကြီးမြန်ဖြစ်လာသလားဒီလိုပေါ့ဒါလေးတွေကတိုက်ဆိုင်မှုလို့လည်းပြောရင်ပြောပေါ့အဲ့တော့မေတော်ကြီးကဘုန်းကြီးကိုယ်ဝန်ရတဲ့အချိန်ရန်စပြီးတရားစပြီးကြိုကြိုပမ်းပမ်းအထုတ်ခဲ့တယ်ရိတ်သာသွားပြီးတော့နေရောညာရောအထုတ်ခဲ့တယ်ဒီအကြောင်းလေးကိုပြောပြဘူးတယ်ပေါ့အဲ့တော့တရားအထုတ်တာအဲ့ဒီအချိန်ရန်နေစအထုတ်လိုက်တာဘုန်းကြီးကိုရင်ဝစ်ပြီးတော့တောင်မျိုးကန္တာအောင်73နှစ်မှာရောက်တယ်ပေါ့73နှစ်ရောက်တော့ဘုန်းကြီးသိတဲ့လောက်ကတော့ဘာလဲဆိုတော့မေတော်ကြီးဟာဝါတွင်း3လဆိုရင်အလုံးမလုံးတော့ပဲနဲ့မန္တလေးမဟာစီစိန်မန်းကျိတ်တာကိုလာပြီးတော့ဝါတွင်း3လတရားထုတ်တာဒါလေးကတော့မှတ်မိနေတယ်အဲ့တော့တစ်နှစ်ကို3လဝါဇူဝါနေပြီးတော့တရင်ကျွတ်ထိအဲ့တော့တနည်း3လလာပြီးတော့တရားထုတ်တယ်ပြီးမှရွာပြန်ပြီးတော့တောင်သူလုပ်ငန်းတွေပါတယ်တာသမီကိစ္စတွေကိုစီမံတယ်ပေါ့အဲ့ဒါဘယ်နှစ်နှစ်ကြာလဲတော့ဘုန်းကြီးမသိဘူးဘုန်းကြီးသိတဲ့လောက်ကတော့နှစ်တိုင်းလာပြီးတော့စိတ်မန်းပါစီရိတ်တာမှာဝါတွင်း3လဝါတွင်း3လတရားလာအထုတ်တယ်အဲ့တော့ဘုန်းကြီးကခန္ဓာအောင်ရောက်နေပါပဲနောက်ဒီလိုနဲ့1345ခုနှစ်ဘုန်းကြီးသားမဏေကျော်ပွဲရမယ့်နှစ်ပေါ့နေုံလမှာရိတ်တာဝင်မယ်ထင်တာပေါ့ဘုန်းကြီးကတော့နေုံလဆိုတော့ရောက်လာတယ်ရောက်လာပြီးတော့ကိုရင်ဘာလို့သေးလဲမေးတယ်ပေါ့မေးတော့ခြုံတယ်တခုလို့တဲ့အတွက်ခြုံတယ်လေးဝယ်ပြီးတော့လှူသွားတယ်။နောက်မကြဘူးအဲ့ဒီနေုံလာပြီကြော်လောက်ကြတော့တီလာရှင်ဝက်သွားပြီတဲ့တည်င်းနေရထွက်လာတယ်။ဘုန်းကြီးကယုံကိုမယုံဘုန်းကြီးကတခွန်းမှပြောမသွားဘူး။နောက်အကိုကြီးဖြစ်တဲ့ကိုတာလည်းပဲယွာနေတည်င်းကြားလို့ဆိုလိုက်လာပြီးတော့ရွှေစီရောက်တော့ဟုတ်တယ်။အဲ့တော့ဟုတ်မဟုတ်သေးကြတာသိတော့ဘာမှမပြောပါဘူးယွာပြန်သွားတယ်။အဲ့တော့တီလာရှင်ဝက်ဖို့ဆိုတာအဲ့ဒီနှစ်ကဘုသူကမှမပြောခဲ့ဘူးဘုန်းကြီးကအမှန်တိုင်းဝန်ခံရရင်အဲ့ဒီတုန်းကအသိဉာဏ်နှုတာလဲပါတာပေါ့ဘုန်းကြီးကတိလရှင်ဝတ်မယ်ဆိုရင်ဘုန်းကြီးကမဝတ်ပါနဲ့ဘာဖြစ်လို့လဲဆိုတော့ကို့အမေတိလရှင်ဝတ်တာကိုဘုန်းကြီးစိတ်ထဲဘယ်လိုလဲမသိဘူးရှက်တယ်လို့လူခံစားရတယ်ဒါကြောင့်မဝတ်ပါနဲ့ဘုန်းကြီးကအမြဲတမ်းတားတာဒါပေမဲ့အဲ့ဒီနေ့မှာဘုန်းကြီးကတိလရှင်ဝတ်တဲ့ကြောင့်တခွန်းမှမပြောဘဲနဲ့လိုအပ်တဲ့ပစ္စည်းလေးတွေကိုဝယ်ပေးပြီးတော့ဘုန်းကြီးအဲ့ဒီ18နှစ်သားလောက်မှာတာမဏေကျော်ပွဲရမယ့်နေ့မှာမကြောက်တိလရှင်ဝတ်သွားတဲ့တရင်နေရထွက်လာတယ်။နောက်ဘုန်းကြီးစီဓက်ပုံရောက်လာမှဘုန်းကြီးကဒါတေချာဆုံးဖြတ်လိုက်တာ။ဩတကယ်ဝတ်သွားတာကိုဒါပဲသိလိုက်တာ။အဲ့တော့နောက်ပိုင်းတိလရှင်ဝတ်ပုံလေးကိုဘုန်းကြီးပြန်ပြီးတော့ပြောအောင်ပဲ။ဘလို့စီမံသွားလဲဆိုတော့ခုဘုန်းကြီးတလောကအရင်နှစ်ပိုင်းက ကြည့်တော်တင်ခဲ့တဲ့ဘိုးကူကူဖျားဆိုတဲ့လောကတရကူဇေဒီအဲ့ဒီဇေဒီကိုဖွားပုံကအဲ့ဒီအချိန်မှာပြုပြင်စေအချိန်ပေါ့ပြုပြင်စေအချိန်မှာသူကလည်းတိလရှင်ကလည်းဝစ်ချင်ပြီပြုပြင်စေရလည်းဖြစ်နေတော့နောင်မဆက်ပြင်းမယ်ဆိုပြီးတော့သူစုထားတဲ့လက်ကောက်ကလေးတွေဘာလေးတွေကိုတာသမီတွေကိုအပ်ပြီးတော့ဘာပစ္စည်းမှမယူဘဲနဲ့အဝတ်တထည်ကိုတစ်ခုနဲ့ငွေလေးနဲ့ပနဲ့ပါပါနဲ့ထွက်လာတယ်တဲ့ဒါလည်းစွန့်လွတ်နိုင်တဲ့တတိတစ်ခုလို့ပြောရမှာပဲတကယ်ဆိုလို့ရှိရင်ဒီရွှေစားငွေစားလေးတွေကိုယ်ရှိတာလေးတွေယူခဲ့ရင်လေရတော့ရတာပဲသို့တော့မယူခဲ့ဘဲနဲ့အပ်ထားခဲ့တယ်အကုန်လုံးဘာဆိုဘာမှမယူခဲ့ဘဲနဲ့စွန့်ပစ်ထားခဲ့တာဒီတစ်ချက်ကလည်းပဲဒါထူခြားချက်လေးပေါ့ဘုန်းကြီးတတိထားမိတာကိုပြောတာပါနောက်တစ်ချက်ကဘာလဲဆိုတော့ဘာဖြစ်လို့တိလရှင်ဝစ်သွားတယ်လဲဆိုတော့နောက်ပိုင်းမေးတော့ကိုရောအတွက်စိတ်ချသွားရလို့တဲ့အဲ့တော့ဘယ်လိုစိတ်ချလဲဆိုတော့ဘုန်းကြီးအဲ့ဒီချိန်ကတော့ရန်တကာကြီးဥထုံဝင်ရန်တကာမကြီးထုံမြမိဖွားပုံနဲ့လေဝန်ခွဲညီမတွေတော်တယ်ပေါ့သူတို့ကဘုန်းကြီးဒုတိယဆင့်အောင်တော့ရန်တကာတောင်းတာရန်တကာတောင်းတော့မြဝတီဆရာတော်ရန်တကာဖြစ်နေပေးလိုက်ပြီအဲ့မှာဖွားပုံကပြန်ပြောပြတာသူတို့ကရဟန်းတကာတောင်းပြီဆိုတော့တပီးတော်မှာတောင်းအောင်မရှိတော့ဘူးတဲ့အရှင်ဘုရားအတွက်လုံးဝစိတ်ချသွားရပြီအဲ့တော့လုံးဝစိတ်ချသွားရတဲ့အတွက်သူတိလရှင်ဝတ်ခဲ့တာတဲ့တားမှာဆိုလို့ရှင်ဘုရားတို့ကဘယ်သူမှအတိမပေးဘဲနဲ့သူကသူဝတ်ခဲ့တာငကိုတော့ကတော့ဝတ်တော်ဝတ်ခြင်းနဲ့ဘုန်းကြီးကကိုယ်ရင်မဲ့ရှိသေးတယ်ရဟန်းကံကိစ္စကြံသေးတယ်တကယ်လို့သူတိလရှင်ဝတ်သွားရင်ရဟန်းကံကိစ္စအတွက်ပြဿနာတွေများရှိလားမလားဆိုပြီးတော့စောင့်နေတာအဲ့တော့ဒုတိယဇင်နဲ့အောင်ရောရန်တကာကြီးဥထုံဝင်ရန်တကာမကြီးတော်များမိတို့ကတာဝန်ယူလိုက်တော့သူ့ရဲ့အမျိုးလဲတော်နေတော့တရာတရားအင်အားကိုလည်းယုံကြည်လို့ဖြစ်ပါလိမ့်မယ်အဲ့မှာသူစိတ်ချရပြီဆိုပြီးတော့တိတ်တိတ်လေးဝတ်သွားတာပါဒါလေးကိုလည်းပဲသူပြောပြတယ်ပေါ့အဲ့တော့ဆိုလိုတာကဘုန်းကြီးပဋိသင်္ဍေနေကလေးကတရားအထုတ်ခဲ့တယ်နောက်ပိုင်းမှာလည်းဝါရင်းသုံးလဝါရင်းသုံးလမန္တလေးမာစီစိတ်မန်းရှိတာမှာလာပြီးတော့ဟန်လင်းဆရာတော်တို့လက်ထက်မှာတရားတွေအထုတ်တယ်အားထုတ်ပြီးတော့ဘုန်းကြီးတောင်းကျန်တဲ့သာသမိတွေကအိမ်တော်ရသားကြကုန်ပြီဘုန်းကြီးတပါးပဲကျန်တော့တယ်အဲ့တော့ဘုန်းကြီးကိုယဟန်တကာတွေကနေတောင်းလိုက်တဲ့အချိန်မှာသူ့ရဲ့အမျိုးတွေကယဟန်ခံမယ်တရားတရားလည်းပဲယုံကြည်တယ်ပစ္စည်းလည်းအင်အားလည်းပဲရှိတယ်ဒီလိုယုံကြည်ချက်တွေကြောင့်သူဟာတိတ်တိတ်လေးဝတ်သွားတယ်ဆိုတာပြောပြတာဒါကတိလရှင်ဖြစ်လာပုံလေးသူ့ရဲ့ဆုံးဖြတ်ချက်ဖျားပြင်းနေပေမဲ့ရှိတဲ့ရွှေလိုငွေစားတွေကိုမယူဘဲနဲ့သမီးကြီးကိုအပ်ထားခဲ့တယ်နောက်ပြီးတော့ခုနရဟန်းခံကိစ္စနဲ့ပတ်သက်လို့သားတယောက်အပေါ်မှာကိုရင်ဘဝရှိသေးတော့သူနောက်ဆန်တင်းခဲ့တယ်။ဟိုကရဟန်းတကာဖြစ်ခံမမယ်ဆိုတာတေချာပေါက်ဖြစ်တဲ့အချိန်ကျမှကောင်းတဲ့အလုပ်ဖြစ်တဲ့တိလရှင်ဘဝကူပြောင်းသွားတယ်။ဘုန်းကြီးပြောချင်တာဘာလဲဆိုတော့ကောင်းတဲ့အလုပ်ကိုလုပ်ပေမဲ့လို့တာဝန်မဲ့မလုပ်ဘူး။သူ့အတွက်တာဝန်ရှိသေးတဲ့ရဟန်းခံဖို့ပစ္စည်းရှာရအောင်မှာပစ္စည်းစုရအောင်မှာစောစောကဒီတာဝန်ယူတဲ့စိတ်တွေရှိတယ်။ဒီတာဝန်ယူတဲ့စိတ်ကိုညီမဖြစ်တဲ့ဒေါ်မြမီတို့ကတောင်းယူလိုက်ပြီဆိုမှသူ့အနေနဲ့ဒုံဒုံစိတ်ချပြီးတော့ဝတ်သွားတယ်တဲ့အဲ့တော့ဘုန်းကြီးတို့ယနေ့တရားနာပရိသတ်တွေလည်းပဲငါကောင်းတဲ့လုပ်လုပ်တာပဲတဇုထိုးလုပ်တင်သလားဒါလေးတွေစဉ်းစားတင်တဲ့အချက်ဘွားပုံကတော့တဇုထိုးလုပ်မသွားဘူးသူ့တောင်းဝင်ဒီအားလုံးပြီးဆုံးသွားမှသူလုပ်သွားခဲ့တယ်ဘုန်းကြီးပုံမှာရံခံတဲ့ကိစ္စတွေငါကောသူခံမယ်လို့ရည်ရွယ်ထားပုံပေါက်တယ်နောက်ပိုင်းတောင်းယူတဲ့ပုဂ္ဂိုလ်ကလည်းပဲစိတ်ချရပြီဆိုမှသူလွှဲသွားတယ်ဒီတော့ကောင်းတဲ့အလုပ်လုပ်တယ်ဆိုပြီးတော့တောင်မဲ့ရရောက်တဲ့လုပ်ရဲ့ဖွားပုံလုံမသွားဘူးဆိုတာဒါလေးတွေလည်းပဲပေါ်လွင်နေပေါ့ဒါလည်းပဲဘုန်းကြီးတို့အတူယူစရာချက်ကလေးတွေစိတ်ထဲရတော့ဘုန်းကြီးတို့သိနေခဲ့တဲ့အချက်ကလေးတွေပေါ့နောက်တစ်ချက်ကဘာလဲဆိုတော့မြတ်စက်ကြာရောက်လာပုံလေးဘုန်းကြီးနည်းနည်းပြောအောင်ဘုန်းကြီးက1354ခုနှစ်နေုံလမှာနေုံလပြီးတော့တရနေ့မှာမြတ်စက်ကြာကိုဆရာတော်ကစာတင်တိုက်ဖြစ်နေလုတ်ပါဆိုပြီးတော့အတဲ့တွေရောက်လာတယ်အဲ့တော့ဖွေမေတော်ကြီးရဲ့ရွှေစီတီရိတ်တာမှာကိုယ်တိုင်လည်းပဲတရားအားထုတ်ခဲ့ပြီအဲ့မှာရွှေစီတီဆရာတော်ကြီးရဲ့ယုံယုံကြည်ကြည်အနှံကျက်အရာနောက်နာယကဆရာတော်တွေကလည်းပဲယောဂီထိန်ဆိုပြီးတော့လာသမျှယောဂီတွေကိုအမျိုးသမီးယောဂီတွေကိုဖွားပုံကနေထိန်သိမ်းပြီးတော့ကောင်းဆောင်ပြီးတော့ကိုယ်တိုင်လည်းတရားထိုင်ယောဂီတွေကိုလည်းစောင့်ရှောက်ဒီအလုပ်ကိုလုပ်နေရတာရွှေစီတီဆရာတော်တွေကလည်းခုချိန်ထိပြောပါတယ်တော်တော်အားကိုးရတယ်အဲ့တော့မြတ်ဆက်ကြာဆရာတော်ကဘုန်းကြီးကပြောတယ်ဥစဉ်တဲ့သာသနာပြုတဲ့နေရာပညာတက်ယုံလေးနဲ့မရဘူးပညာရည်မြင့်နေပညာချင်းတူုံနဲ့ကံသာမသာသနာပြုဖို့ရာအတွက်ပိုအဆင်ပြေတာအဲ့တော့ဥစဉ်ကံကောင်းကျင်လို့ရှိရင်မိဘကိုပြုစုတဲ့အထူးသဖြင့်အမေကိုပြုစုဒါဆိုရင်သူများတဲ့ပိုကံကောင်းမယ် အဲ့တော့ဥစဉ်ပြုစုနိုင်အောင်တပည့်တော်စီစဉ်ပေးမယ်ဆိုပြီးတော့ဘုန်းကြီးရဲ့မေတော်ကြီးကိုရွှေစည်းဒီမှာကိုယ်တိုင်သွားခေါ်ခဲ့တယ်မေတော်ကြီးကညင်းတယ်လို့ပြောတယ်မေတော်ကြီးကိုလည်းပဲဆရာတော်ကပြောတယ်ခမရကိုခေါ်တာကြုတ်အတွက်မဟုတ်ခမရသားမောင်ရင်တကကြောင့်ခေါ်တာခမရသားကိုကံမြင့်စေခြင်းလို့ပြုစုစေခြင်းလို့ခေါ်တာဆိုမှမေတော်ကြီးကလိုက်လာတယ်လို့နောက်ပိုင်းတော့ကြားရတယ်ပေါ့အဖုန်းကြီးကိုလည်းပဲအဲ့ဒီလိုပြောပြီးတော့ခေါ်ပေးခဲ့တယ်အဲ့တော့ဘွားပုံညာဝတီညဆက်ကြာကိုလိုက်လာတာဘာဖြစ်လို့လဲဆိုတော့ညဆက်ကြာဆရာတော်ရဲ့စကားတခွန်းနဲ့လိုက်လာခဲ့တယ်လို့ဒီလိုသုံးသပ်လို့ရတယ်ခမရသားကံကောင်းစေခြင်းလို့ခမရသားကံမြင့်စေခြင်းလို့ခမရကိုအကြောင်းပြုပြီးကုသိုလ်တွေရစေခြင်းလို့ကျုပ်ကလာခေါ်တာကျုပ်အတွက်မပါဘူးဒီစကားတခွန်းနဲ့ဘွားပုံလိုက်လာတယ်စောစောကတော့နှစ်ခါသုံးခါခေါ်တယ်ညင်းခဲ့တယ်လို့ပဲပြောခဲ့တယ်ပေါ့အဲ့တော့ဘာလဲဆိုတော့တိလရှင်ဝတ်ပြီးတဲ့နောက်လည်းပဲဘုန်းကြီးပေါ်မှာတိုးတက်စေခြင်းတာကြည်ပွားစေခြင်းတာဒါမိဘရဲ့မေတ္တာအဲ့တော့သူကိုယ်တိုင်ဘာမှတော့မပေးနိုင်ပေမဲ့သူ့ကိုအကြောင်းပြုပြီးတော့မြတ်ဆက်ကြာဆရာတော်ကကုသိုလ်တွေရပါစေဆိုပြီးတော့ခေါ်ပေးသွားတယ်အောက်မှာထားပေးသွားတယ်ဘုန်းကြီးကိုလည်းကို့ရတဲ့လက်လာပါအနေပြုစုပါဆိုပြီးပြောတယ်အဲ့တော့ဘုန်းကြီးကလည်းခုချိန်ထိတန်ဘီကပစ္စည်း၅ပြားတစ်စီးနဲ့မေတော်ကြီးကိုမပြုစုဘူးပါအောင်အဲ့တော့ကိုရတဲ့ထဲကနေပြီးတော့ပုဂ္ဂလိကတန်တန်ရှင်ရှင်နဲ့နေပြီးတော့ပြုစုတယ်။နောက်ပိုင်းခုနကပြောသလိုပေါ့မိဘမေတ္တာမိသားစုတို့ဝေထီသုံးလက်မိသားစုတို့ရှမ်းပမာမိသားစုတို့မန္တလေးကအဲ့ဒီလိုအနီးကပ်မဟုတ်တော့မှကြိုကြကြိုကြရန်ကုန်ကားတို့အမာမျိုးအားတို့သူတို့လည်းပဲတက်နိုင်တယ်များအဝေးရနေလှန့်လှန့်ပြီးတော့ပြုစုကြတာ။အဲ့တော့ဘာလဲဆိုတော့ဘုန်းကြီးကိုကံကောင်းစေခြင်းလို့တဲ့ကံကောင်းစေခြင်းလို့ဆိုတဲ့စကားတစ်ခုနဲ့မေတော်ကြီးဟာညဆက်ကြာကိုလိုက်လာပြီးတော့နေပေးခဲ့တယ်။နေပေးပြီးတော့ဘုန်းကြီးပေါ်မှာလည်းပဲတက်နိုင်တယ်မြတ်မေတ္တာပွားတယ်။တန်ဃာတွေကိုလည်းမေတ္တာပွားတယ်။အလုံးတစ်ချောင်းတိုင်လုံးပေါ်မှာလည်းပဲသူလှုပ်ဆရာရှိရာလှုပ်ပေးတယ်။တခါတည်းရန်ဘုန်းကြီးကမေတော်ကြီးနဲ့စကနိုင်လူတာလေးရှိဘူးတယ်။ဘာလဲဆိုတော့ဖွားပုံကပြောလေးရှိတယ်။ကိုတော့ကြောင်းဘုန်းကြီးနေတဲ့တပည့်တော်ကနေပြီးတော့မေတ္တာပို့နေလို့ဂုံတော်တစ်ထောင်စိတ်ပေးနေလို့အောင်နမူကတာရွတ်ပေနေလို့စကနိုင်တူးတဲ့သဘောနဲ့ပြောတာပါပြောတော့ဘုန်းကြီးကနေပြီးတော့ပြန်ပြောလိုက်တယ်အဲ့လိုဆိုရင်လို့ဘုန်းကြီးအိန္ဒိယ2009ခုနှစ်ကထင်းတယ်တွားတော့ကဖွားပုံမုံနေပါလိမ့်မရှိလို့မယင်အပြင်းတွေဝဲကျွေးရတယ်လို့တရင်ကြားတယ်လို့အဲ့တော့ဖွားပုံဓာရီရွတ်နေတယ်ဆိုရင်ဖွားပုံဘာလို့ရှားတာလဲဆိုတော့ဘာပြန်ပြောလဲဆိုတော့တပည့်တော်ရွတ်တာကကိုတော့ကိုချမ်းသာစီဖို့ရွတ်တာတဲ့ကိုအတွက်ရွတ်တာမဟုတ်ဒါကြောင့်ကိုအတွက်တော့ရှားတာစကလုံးလေးကဒါမျိုးပြန်ပြောတယ်ဒါဆိုလို့ပေါ့ရေစရာသဘောနဲ့လေပါတာပေါ့ဆိုလိုတာဘာလဲဆိုတော့ဘုန်းကြီးကိုသာသနာပြုတဲ့နေရာမှာထိထိရောက်ရောက်ရှိအောင်ဆိုပြီးတော့ကိုတက်နိုင်တဲ့ဘက်ကကူညီပေးပြီးတော့စောင့်ရှောက်နေတယ်အဲ့တော့ဘာမှလုံမပေးနိုင်ပေမဲ့မေတ္တာတရားရတယ်ဆိုတော့ဒါဘုန်းကြီးတို့ဘက်ကလည်းပဲတက်နိုင်တယ်မြတ်အရှင်ပြေသွားတဲ့သဘောလေးတွေရှိတယ်ပေါ့ဒါကြောင့်မို့ပြောခဲ့တာနောက်တစ်ခါဘုန်းကြီးတခုပြောမယ်ပေါ့ဘာလဲဆိုတော့ဘုန်းကြီးကိုဝန်ရခဲ့တဲ့ကလေးကဘုန်းကြီးကိုဝန်တဲ့ကလေးကတရားထိုင်ခဲ့တဲ့အကြောင်းပြောခဲ့ပြီ။ဒါပေမဲ့လို့ဘုန်းကြီးမှတ်မိနေတာဘာလဲဆိုတော့ဘုန်းကြီးကိုရင်မဝက်ခင်၈နှစ်၉နှစ်သားလောက်ဖြစ်မယ်ထင်တယ်။ဘုန်းကြီးကပွဲကြိုက်တယ်ပေါ့။ပွဲကြိုက်တော့ဘုန်းကြီးတို့ငမများမှာအရှိယုံနေမှာအထူးသဖြင့်ပွဲတွေပါတွေကစက်ကြီးတွေယုံဝင်တဲ့စက်တွေပြတော့ဘုန်းကြီးကကြည်ကျင်တဲ့ကမေတော်ကြီးကိုယ်တိုင်လိုက်လိုက်ပြီးတော့ပို့တာလေးမှတ်မိနေတယ်။မုံတိုင်းချုံကြိုက်တော့မုံတိုင်းချုံဆိုင်လေးတွေဝဲပေးတာတွေ့နေတယ်အဲ့တော့တခါတည်းဘုန်းကြီးကနောက်တယ်ငယ်ငယ်တုန်းကလို့ဖွားပုံကပွဲကြည့်ခြင်းတော့ဘုန်းကြီးကိုမုံတိုင်းချုံဝဲကျွေးမယ်ဆိုပြီးတော့ပွဲကင်းနဲ့ခေါ်ခေါ်သွားတာအဖော်ခေါ်တာမှတ်မိတယ်ဆိုတော့ဘာပြောလဲဆိုတော့ကိုတော်တဲ့တပည့်တော်ကအသက်40ကလေးကပွဲတွေကိုလုံးဝစိတ်ကုံသွားခဲ့တယ်တဲ့အဲ့တော့ဘာဖြစ်လို့လိုက်ပို့ရအောင်ဆိုတော့ကိုတော်ကိုစိတ်မချလို့တပည့်တော်ကလိုက်ပို့ရတာကိုကြည့်ခြင်းလို့မှတ်နေသလားဒီလိုစကရိုင်းလေးတွေလူခဲ့တယ်ဆိုလိုတာဘာလဲဆိုတော့ဘုန်းကြီးကကြည့်ခြင်းတယ်သူကမကြည့်ချင်တော့တရားတွေအားထုတ်နေပြီ။ဒါပေမဲ့လို့ဘုန်းကြီးကိုအခြားသူတွေနဲ့စိတ်မချတဲ့အတွက်၈နှစ်၉နှစ်သားလေးတွေမှာပွဲတွေလိုက်ပို့ခဲ့တာဒါတော့ဘုန်းကြီးမှတ်မိနေတယ်။ဘုန်းကြီးကမုံတန်းချုံကြိုက်တယ်ဆိုတော့မုံတန်းချုံဆိုင်တွေတွေ့ရင်ဝယ်ပေးတယ်။ဒါလည်းပဲကိုယ်တိုင်လိုက်ပို့တာလေးတွေပွဲတကင်းထဲမှာလိုက်ပြီးတော့စောင့်ရှောက်တာလေးတွေမှတ်မိနေခဲ့တယ်။ဒါလည်းပဲဗာလဲဆိုတော့မေတ္တာတရားပဲ။ကိုယ်တိုင်မကြည့်ချင်ဘူးဆိုပြီးတော့ငါတို့ကပွဲဆိုရင်ဘာမှလုပ်ဘူးဘသူလိုက်ပြလိုက်ဒါမျိုးတွေဘုန်းကြီးတို့သူများထင်ကြီးမဲ့စကားတွေမပြောခဲ့ဘူးကိုမကြည့်ကျင်လည်းပဲစောင့်ရှောက်ရမယ့်ဝတ္တရားရှိတယ်ဆိုတဲ့စိတ်နဲ့စောင့်ရှောက်တယ်လို့ဒါဘုန်းကြီးကတော့ယူဆတယ်ပေါ့ခုပြောနေတာလေးတွေကလည်းပဲဘုန်းကြီးကတစ်ချိန်မှာဒါလေးတွေကမေ့ပျောက်သွားမှာစိုးလို့ တကယ်လို့မှတ်တမ်းလေးတွေရရင်လည်းပဲအထောက်ပံ့ကြံအောင်လို့ဒါဘုန်းကြီးတွေ့မြင်နေကြလေးတွေကိုပြောပြပေးတာနောက်တကဘုန်းကြီး10နှစ်သားမှာကိုရင်ဝတ်တော်အဖြစ်ပြက်လေးတခုပြောပြအောင်မယ်ဘုန်းကြီး10နှစ်သားမှာတုံတန်းအောင်တဲ့အချိန်မှာရှင်ပြုဝဲကျင်းပပြီးတော့ကိုရင်ဝတ်တယ်ပေါ့ကိုရင်ဝတ်တော်အပြီးဝတ်တော်မယ်လို့ပြောတဲ့အခါမယ်တော်ကြီးကဘာပြောလဲဆိုတော့မဝတ်ပါနဲ့တဲ့ဆယ်တန်းအောင်ကြီးဝတ်ပါဦးစင်းရဲ့ကိုရင်ရဲ့အကိုဖြစ်တဲ့ဦးစင်းအောင်လိုင်းပေါ့ခုမြဝတီမင်းကြီးဆရာတော်သူဆယ်တန်းအောင်မှာဝတ်သွားတော့ဘဝမှာစိတ်ချရရတယ်တဲ့အဲ့တော့ဆယ်တန်းအောင်နေပါဦးမဝတ်ပါနဲ့တော်ကြတောင်မရောက်မြောက်မရောက်နဲ့ဘဝမှာဒုက္ခရောက်လိမ့်မယ်ဒါမျိုးတွေအကျဉ်းချင်းပြောတယ်ဘုန်းကြီးကလည်းပဲအတန်းချောင်းကိုစိတ်ကုန်တယ်ဘာဖြစ်လို့လဲဆိုတော့နည်းနည်းလေးအတန်းချောင်းကအဲ့ဒီချိန်မှာနည်းနည်းအနိုင်ကျင့်ခံရတာလေးတွေလည်းရှိတော့အတန်းချောင်းဆိုရင်ကြောက်နေတော့တာပဲအဲ့တော့ကြောက်နေတော့ဘုန်းကြီးကဝတ်မှာပဲဆိုပြီးတော့ဇိုးခဲ့တာဒါလေးကိုလည်းပဲမှတ်ရနေတယ်အကြောင်းပြတာတော့တစ်ချိန်မှာတဲ့အသက်ကြီးလာလို့ရှိရင်ဆယ်တန်းအောင်ထားတော့တော်သေးတယ်ဆယ်တန်းမအောင်မင်းနဲ့ဟိုမရောက်ဒီမရောက်ဆိုရင်ဆင်းရဲနှုံရှားတဲ့ပုံကူဖြစ်သွားနိုင်တယ်ဒါကြောင့်ဆယ်တန်းအောင်မှာဝတ်ပါဒါမျိုးလေးတားခဲ့တာကိုလေဒါမိဘရဲ့မေတ္တာသဘောကိုဒါဘုန်းကြီးတတိယတာလေးပြောတာပါနောက်တောင်မျိုးခန္ဓာယုံကိုလည်းပဲဘုန်းကြီးမသိတဲ့အကြောင်းလေးတွေဒကမာကြီးကတောင်မျိုးခန္ဓာယုံကိုအနံဖို့အတွက်တောင်မျိုးဆရာတော်ကြီးနဲ့ယဉ်နီးခဲ့တယ်လို့ဒီလိုပြောခဲ့ပူတယ်ပေါ့ဘယ်လိုလဲဆိုတော့ဘုန်းကြီးပထမ12နှစ်သား1338ခုနှစ်လောက်ကမေတော်ကြီးကဆရာတော်ကြီးကိုသွားလျှောက်တယ်တဲ့မြောက်ဝတီဆရာတော်ထံသွားရင်ဖြစ်ပါလိမ့်မယ်အဲ့တော့ဆရာတော်ကြီးကဘယ်နှစ်နှစ်ရှိလဲမေးတော့12နှစ်ဆိုတော့ဖိုးတူတော်ဝေးရမှာလို့ပြောတယ်တဲ့အဲ့တော့ဘုန်းကြီးကိုပြန်ပြောတော့ဘုန်းကြီးကဖိုးတူတော်တော့မဝစ်ချင်ဘူးဆိုတာနဲ့ဒါအဲ့နှစ်ကမအပ်လိုက်ရတာဒါဘုန်းကြီးကောင်းကောင်းမသိဘူးမလဲမမမိဘူးဒါမေတော်ကြီးပြန်ပြောပြလို့သိရတာအဲ့တော့ဘုန်းကြီးရဲ့ဘဝရှေ့ရေးကိုမေတော်ကြီးကကြိုတင်ပြီးတော့တွေးခဲ့တယ်ဒါလေးဟာလည်းပဲတတိထားစရာမြဝတီဆရာတော်ကိုကြောင်းပြုပြီးတော့မေတော်ကြီးကတောင်မြို့ကိုရောက်သွားဖို့ပေါက်တယ်ဆရာတော်ကိုရဲစွန့်လျှောက်ခဲ့ဖို့ပေါက်တယ်အဲ့တော့ဆရာတော်ကြီးကဖိုးသူတော်ဝေးရမှာဆိုတော့ပြန်ပြောတော့ဘုန်းကြီးကဖိုးသူတော်မဝစ်ချင်ဘူးဆိုတော့နောက်နှစ်မှာအပ်မယ်ဆိုနောက်နှစ်တော့ဆရာတော်ပြန်တော်မူပြီးတော့6လကြာမှာမြဝတီဆရာတော်ကနေစာရေးပြီးတော့ကိုရွှေစည်ဒီမာနေတဲ့အမဝံငွေဖြစ်တဲ့ဒေါ်ဝိစိတ်တာလာခေါ်လို့မေတော်ကြီးကနေလိုက်ပို့လို့ဘုန်းကြီးမြတ်ဆက်ကြာနော်တောင်မျိုးကန္တာကိုရောက်ခဲ့တာတောင်မျိုးကန္တာကိုလာတော့လေမေတော်ကြီးရဲ့ဇကိုင်းကြီးကိုယ်တိုင်ပဲလိုက်ပို့ပေးပြီးတော့မြဝတီဆရာတော်ကတက်ကြတည်းပြီးဝန်တာဖြေဆိုခြင်းနဲ့တိုက်နေတော့ရွှေစည်ဒီဒေါ်ဝိစိတ်တာတို့ကြောင်းမှာဖွားဟုတ်တို့ကြောင်းမှာဘုန်းကြီးကတပတ်လောက်စောင့်နေခဲ့ရသေးတယ်တပတ်လောက်ကြာမှဆရာတော်ကစာဖြေပြီးတော့လာခေါ်သွားလို့တောင်မျိုးကန္တာရဲ့ဘုန်းကြီးရောက်သွားရတာအဲ့တော့ဒါလေးတွေကဘာလဲဆိုတော့ဒီအလုံးကိုယ့်ရဲ့သာသမီကိုရှေ့ရေးမှာဘယ်လိုများဖြစ်မလဲနောက်ပြီးတော့ကိုရင်ဝတ်မယ်ဆိုတော့လည်းပဲဆယ်တန်းအောင်မှာဝတ်ပါဘဝရှေ့ရေးအတွက်သူပြောခဲ့တယ်နောက်တကကိုရင်ဝတ်ပြီးတော့လည်းပဲအေးအေးချမ်းချမ်းမနေဘဲနဲ့ဘယ်နေရာနေရင်ကြီးပွားတိုးတက်နိုင်မလဲကြိုတင်ပြီးတော့စုံစမ်းပြီးတော့ကိုယ်တိုင်ပဲလုပ်ခဲ့တယ်အဲ့တော့ဘုန်းကြီးကိုတောင်မြို့ကန္တာအောင်ရောက်ဖို့လှုံ့ဆော်ခဲ့တယ်တောင်မြို့မှာလည်းပဲခုနပြောခဲ့တဲ့မြဝတီဆရာတော်တို့နောက်ပြီးတော့ဒေါ်ဝိစိတ်တာတို့သူတို့ရဲ့အကူအညီတွေကအများကြီးရပြီးတော့လွယ်လွယ်ကူကူချော့ချော့မောမောနဲ့တောင်မြို့ခန္ဓာအောင်ရောက်ပြီးတော့ဘုန်းကြီးဒီလိုသာသနာဝန်ထမ်းဆောင်နိုင်တယ်ဒါတွေကယေရှုတရားတွေမိဘတွေရဲ့အမျိုးအမြင်ကြီးမားဖို့နေဒါတွေကိုဘုန်းကြီးကပြောပြပေးတာပါနောက်ပြီးတော့ဖွားပုံပြောတဲ့စကားတစ်ခုရှိတယ်သူဘယ်တော့မှညမှာဖြောရည်တောင်မတော့ဘူးတဲ့ရွှေစည်ဒီတော့တရားထုတ်တဲ့ချိန်တော့ဆာလဲမဆာဘူးတဲ့အဲ့ဘာဖြစ်လို့တုန်းလို့မေးကြည့်တဲ့အခါကျတော့သူပြောပြတာခိုးတော့ငါတဲ့တခါကြီးဥထွန်သိန်းပေါ့ဥထွန်သိန်းတို့အလှူမာလားဖျားရည်သက်ချလားမသိဘူးအာယုံငန်ရည်သက်ချလားဓမ္မဂတိကဆရာကြီးဥလှသိန်းတရားလာဟောတယ်တဲ့တရားလာဟောတော့သူတရားနာတော့ဥလှသိန်းကဘာဟောလဲဆိုတော့မောင်ထွန်သိန်းတို့မင်းတို့တန်ဃာတော်ရှင်မြတ်ဒီကိုနောက်ရက်ဆုံးကပ်မယ်အဲ့တော့တန်ဃာတော်ရှင်မြတ်ဒီကိုဆုံးကပ်တဲ့အခါတန်ဃာတော်ရှင်မြတ်ဒီဒီဆုံးကိုစားပြီးတော့ဆာလောင်ချင်းယောဂကင်းတယ်လို့တပည့်တော်တို့လည်းဆာလောင်ရင်ယောဂကင်းမရပြီဖျားလို့မင်းတို့ဆူတောင်းကြဥလသိန်းကဒီလိုတရားဟောတဲ့အဲ့ဒါကိုသူကတရားနာပြီးတဲ့အခါမှာစားစရာတောက်စရာလှူပြီးတဲ့လှူပြီးတိုင်းဖွားပုံကသူ့ကိုယ်သူဆူတောင်းတဲ့ဒီကုသိုလ်ကြောင့်ဆာလောင်ရင်ယောဂထာဝရကင်းမရစေတပည့်တော်ကအဲ့လိုအမြဲတမ်းဆူတောင်းတာတဲ့အဲ့လိုဆူတောင်းလို့လားမသိဘူးတဲ့ခုချိန်မှာညရောက်ဖြောရည်တောင်းမှမစားဘူးသူဒါမျိုးလေးလည်းပြောပြတယ်ဒါဘုန်းကြီးကသင်ခန်းစာဘာယူတယ်လဲဆိုတော့တရားနာပြီးရင်ကျင့်တယ်ဆိုတာကျင့်တာနဲ့သိတာနဲ့တခြားစီတချို့သိတော့သိနေကြတယ်မကျင့်နိုင်ဘူးအဲဖွားပုံကတော့နာထားတဲ့အတွက်သိသွားတယ်သ ติပြီးတော့ကိုယ်တိုင်လက်တွေ့ကျင့်သုံးပြီးတော့လူတိုင်းလူတိုင်းစားစရာတောက်စရာလူတိုင်းလူတိုင်းဆာလောင်ခြင်းယောဂကင်းပါရစေဆာလောင်ခြင်းယောဂထာဝရကင်းပါရစေဒါမျိုးလေးတွေဆုတောင်းပါတယ်ဆိုပြီးတော့ပြောပြပေးတယ်ဒါလည်းပဲဘုန်းကြီးတို့တရားနာတဲ့ပရိသတ်တွေအတွက်တရားဟာနာယုံနဲ့မပြီးဘူးတက်နိုင်တယ်များကျင့်ရမယ်ဆိုတာဒါသင်္ကန်းစာလေးပေးသွားတဲ့သဘောပါပဲအဲ့တော့ဘုန်းကြီးတို့နောက်ဆုံးဆေးလိတ်နဲ့ပတ်သက်လို့မေတ္တာတရားလေးကိုပြောပြအောင်မယ်။ဘွားပုံကဘုန်းကြီးကဆေးလိတ်မတောက်ပါနဲ့လို့ပြောတော့အเจ้าတကာကြီးဦးမင်းစောကတည်သွားတော့ဒီဘုန်းကြီးကိုလာလျှောက်တယ်။ရှင်ဘုရားရဲ့အသက်တည်းက80ဝန်းကျင်နေရောက်ကုန်ပြီ။အဲ့တော့တက်တန်းကဘာမှမကြံတော့သူတို့ကိုသွားပိတ်လို့ရှိရင်ရှင်ဘုရားစိတ်ဆင်းရဲမှာပေါ့တဲ့။အဲ့တော့ဘိုးကျော်ကိုလည်းပဲဆေးလိတ်တောက်တာမတားပါနဲ့တော့ဘွားပုံကိုလည်းမတားပါနဲ့တော့ဆိုပြီးဦးမင်းစောကတခါတည်းရန်သူကိုယ်တိုင်ဆေးလိတ်ဘူးတွေဝဲဝဲလာခဲ့တာ။အဲ့တော့ဘုန်းကြီးလည်းပဲအဲ့ဒီချိန်ရန်စပြီးတော့မာမာတင်းတင်းကြီးမတားဖြစ်တော့ပါဘူးတွေးကြည့်လိုက်တော့လည်းပဲတက်တန်းတွေကကုန်နေပြီနောက်ဆုံးတက်တန်းရောက်နေပြီကိုပြောလိုက်တဲ့အတွက်စိတ်ဆင်းရဲသွားရင်ကိုလည်းအကုသို့ဖြစ်မယ်ဦးမင်းစောပြောတာကိုလက်ခံပြီးတော့ဘုန်းကြီးဒီနေ့ဒီမတားခဲ့ဘူးအဲ့တော့ဆေးလိတ်တောက်တာနဲ့ဆက်ရင်ဘာပြောလဲဆိုတော့အမေဖေတွေအားတဲ့သူငယ်ငယ်တုန်းကမိจิตတောင်မပေါ်သေးဘူးတဲ့အဲ့တော့ကြောက်တွေပါတွေနဲ့မိတွေမွေးပြီးတော့မိတွေမငြိမ်းအောင်ထင်းတုံးကြီးတွေမိဖို့မှာတေထားရတာတဲ့အဲ့တော့ဆေးလေးတောက်ချင်လို့အဖွားဖြစ်သူရောအမေဖြစ်သူရောအဖေဖြစ်သူရောလုပ်ငန်းမလို့ဆေးလေးလေးမိညစ်ပေးသမ်းပါဆိုသွားညှိရတာတဲ့ညှိပြီးတော့ကမအားသေးလို့ဖွာထားလိုက်ပါဆိုဖွာတာတဲ့အဲ့ဒီလိုမိဘဘိုးဘွားအတွက်ဆေးလေးတွေဖွာရင်းဖွာရင်းနဲ့73နှစ်သမီးလေးရောက်ရောသူကိုယ်တိုင်ဆေးလေးဆွဲသွားတာခုချိန်ထိတဲ့ဒါပေမဲ့လို့ဘုန်းကြီးတို့အဆုတ်ကင်စာတွေဘာတွေမဖြစ်တာဟုတ်ပဲကံကောင်းတယ်လို့ပြောရမှာပေါ့နောက်ကြတော့မယင်ပြောတယ်ဒါတော့တောင်ဆေးလိတ်မဖြစ်နိုင်ရင်တဲ့မေကြီးတဲ့ကာသမီးတွေဆေးလိတ်တောက်တင်ပေးပါလားဆိုတော့အဲ့ဒါကြာဘာပြောလဲဆိုတော့ငါကသူတို့တောက်တက်မှာစိုးလို့တဲ့ငါသားသမီးတွေကိုငါဆေးလိတ်မီးတောင်အတူမခိုင်းခဲ့ပါဘူးတဲ့ဒီစကားလေးပြန်ပြောတာလေအမတ်တရမေတ္တာရဲ့တင်ကြတာလေးတွေကိုကိုယ်တိုင်ဆေးလိတ်တောက်ခဲ့တာမှားတယ်သို့တော်မဖြစ်နိုင်လို့ဆက်ပြီးတော့တောက်နေတယ်သို့တော်သားသမီးတွေကြတော့မကောင်းတဲ့ကျင့်ကိုကျင့်သွားမှာစိုးတဲ့အတွက်ဆေးလိတ်မီးတို့တောင်မခိုင်းခဲ့ပါဘူးတဲ့ဒါလေးတွေဟာဘုန်းကြီးတတိယတလောက်ပေါ့ဖွာပုံနဲ့ဆက်တဲ့လောကရန်ခံရပုံလေးတွေလောကရန်ခံရပြီမဲ့မငြီးမညူနဲ့လောကရန်ကိုကြံကြံခံပြီးတော့ကြော်လွားပုံလေးတွေသူ့ရဲ့စိတ်နေစိတ်ထားလိုက်သိပုံလေးတွေသူကျင့်သုံးပုံလေးတွေကိုမာတုထေရီဂုဏကထာဆိုပြီးတော့ယနေ့ဖွာပုံရဲ့မွေးနေ့ပွဲမှာတမိုင်းချောင်းလေးကြံနေအောင်ပျောက်ပြတ်မသွားအောင်ဘုန်းကြီးသိတဲ့လောက်လေးဒါဟောပြခြင်းဖြစ်ပါတယ်အားလုံးသောပရိသတ်တွေကလည်းပဲဖျားရှင်နီးတူရဟန္တာထေရီမာကြီးတွေရဲ့နီးတူမေတော်ကြီးဖွာပုံညာဝတ္တိရဲ့နီးတူတွေ့လာတဲ့လောကရန်တွေကိုကြံ့ကြံ့ခံရင်ဆိုင်ပြီးတော့ပါရမီကုသိုလ်များကိုဆက်လက်ဖြည့်ကျင့်နိုင်ကြပါစေအဲ့ဒီလိုဖြည့်ကျင့်ရင်ဖြည့်ကျင့်ရင်လည်းနောက်ဆုံးပါရမီတွေရင့်တန်ပြီးမညံဖွညံဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငှလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း